Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသတ်ရရှင်ပါခင်ဗျာ VO American တန်းကနေ2023ခုနှစ်မတ်လ16ရက်ချက်တာရင်းညာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေစတင်ထရိုက်ထုတ်လွှင့်နေပါပြီ line to meter 1925 32တို့ကအပြင် VO ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းနှาศင်ကြည့်ရှုနိုင်ပါတယ်ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
ကျမကတော့ဆုမြတ်ပါပါရှင်။ပင်လယ်နက်တော်မှာပါအမေရိကန်ထောက်လိုက် drone ယာဉ်ကိုရုရှားစစ်လေယာဉ်ဂျားဖြတ်နှောက်ယှက်ခဲ့တဲ့ဗီဒီယိုကိုအမေရိကန်စစ်တပ်ကဒီကနေ့ထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်နိုလင်းဟေဇာဟာကုလသမဂ္ဂထွေထွေညီလာခံမှာဒီမြန်မာနိုင်ငံအရေးကိုအခုအသံလွှင့်နေတဲ့အချိန်မှာပဲတင်ပြပြောနေပါတယ်။မြန်မာနိုင်ငံပြည်ထောင်စုပြည်လဲဇေယေသဘောတူထားတဲ့အစီအစဉ်တွေအတိုင်းမြန်မာနိုင်ငံကအကောင့်ထဲပေါ်လာအောင်လို့စင်ကာပူနိုင်ငံအနေနဲ့မိတ်ဖက်နိုင်ငံတွေနဲ့တွန်းအားပေးဆောင်ရွက်သွားမယ်လို့စင်ကာပူဝန်ကြီးချုပ်ကဒီကနေ့ပြောကြားလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်
။ကျေးဇူးပါမဆင်မြတ်မေ။အခုလိုထိတ်တန့်ရောက်သတင်းတွေပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ရှမ်းတောင်ကရားဝင်လန်းပင်လောင်းဘက်လူသတ်မှုကြီးကိစ္စ NUG နဲ့တိုင်းဒါပူးတွဲသတင်းစာရှင်းလင်းပွဲမှာကရင်နီအဖွဲ့က
ဒီအဖြစ်အမှန်တွေကိုကျွန်တော်တို့ကမဖော်ထုတ်နိုင်ဘူးဆိုလို့ရှိရင်ကျူးလွန်သူတွေကအပြစ်ကနေကွန်းလွတ်ခွင့်ပေးနေခြင်းဖြစ်နေတယ်ဆိုတာကိုကျွန်တော်တို့အနေနဲ့သိထားဖို့လိုပါတယ်
။နောက်စကိုင်းဘက်မုံရွာမန္တလေးအမြန်လန်းဘေးချေးရွာကိုစစ်ကောင်စီမီးရှို့တာမှာတပ်ကြီး3တေဆုံးခဲ့ရပါတယ်။ဒါအပြင်တနင်္သာရီတိုင်းမှာလည်းတိုက်ပွဲတွေကြောင့်ဒုက္ခသည်တွေတိုးလာနေပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ချက်တာရင်းညအပတ်စဉ်ခန္ဓာတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသားသတင်းလွှာကဏ္ဍတွေကိုဆက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
။ပင်လယ်နက်ပေါ်မှာအမေရိကန်ထောက်လိုင်းရေး drone ယာဉ်ကိုရုရှားစစ်လေယာဉ်ဂျားဖြတ်နှောက်ယှက်ခဲ့တဲ့ဗီဒီယိုကိုအမေရိကန်စစ်တပ်ကဒီကနေ့ကြာသပတေးနေ့မှာထုတ်ပြန်လိုက်ပါတယ်။ဗီဒီယိုပုံထဲမှာအမေရိကန်အဝေးထိန် droneMQ-9 ကိုရုရှားတိုက်လိုက်ရင် Sukhoi SU-27 ကအနောက်ကနေပြန်တန်းလာပြီးတော့လေယာဉ်စီရီကိုဖောက်ချက drone ပေါ်ကနေပြီးတော့ကျော်တက်သွားတာကိုမြင်ရပါတယ်။နောက်ထပ် Sukhoi SU-27 ကလည်းအလားတူ American drone ရဲ့နားကိုချင်းကပ်ပြန်တန်းလာတာကိုတွေ့ရပြီးတဲ့နောက်မှာတော့ video ပုံရက်သွားပါတယ်။ American drone နဲ့ရုရှားဒုတိယတိုက်လေယာဉ်တိုက်မိတာကြောင့်ဓာတ်ရိုက်ရိုက်ကူးတဲ့ video ရိုက်သွားတာဖြစ်တယ်လို့ American စစ်တပ်ကပြောပါတယ်။ဗီဒီယိုပြန်ပေါ်လာချိန်မှာတော့ထောက်လိုက်ရေး drone ယာဉ်အမိမှာတက်ထားတဲ့ဒလက်တစ်ခုကိုကြွေးသွားတာကိုမြင်ရပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ရုရှားကာကွယ်ရေးဝန်ကြီးတို့ဆက်သွယ်စကားပြောခဲ့ကြပြီးနောက်တည့်မှာပဲအမေရိကန်စစ်တပ်ကဒီဗီဒီယိုကိုထုတ်ပြန်လိုက်တာပါ။ဒလက်ပြက်ပြီးတော့ပင်လယ်နက်ထဲကျသွားခဲ့တဲ့အမေရိကန်ထောက်လိုက်ရေး drone ယာဉ်ကိုပြန်ဆင်နိုင်အောင်စ조사သွားမယ်လို့အမေရိကန်စစ်တပ်ကပြောထားပါတယ်။ပင်လယ်နက်နေရာတော်တော်များများကိုရုရှားတို့ထိန်းချုပ်ထားပေမဲ့အဲ့ဒီဒေသမှာမဟာမိတ်တွေအများကြီးရှိပါတယ်လို့ပူတွဲစစ်ဦးစီးချုပ်များအကြီးအကဲဗိုလ်ချုပ်ကြီး Mark Milley ကပြောကြားထားပါတယ်။ရုရှားကလည်းအမေရိကန်ထောက်လိုက်ရေး drone ယာဉ်ကိုဆက်ယူမယ်လို့ပြောနေပါတယ်။အမေရိကန်တာဝန်ရှိသူတွေရဲ့အပြောအရထောက်လိုက်ရေး drone ယာဉ်ရေးတဲ့ပြတ်ကြမသွားခင်အကဲဆက်တဲ့ software တွေအချက်အလက်တွေကိုအဝေးကနေလှမ်းပြီးတော့ဖြတ်ထားပြီးဖြစ်ပါရဲ့ရှင်
။ရုရှားကျူးကျော်တာဆက်ခုခံနိုင်ဖို့ယူကရိန်းကိုလက်လက်ခဲယမ်းသစ်တွေအမြန်ဆုံးကူညီပေးမယ်လို့ဂျာမနီခေါင်းဆောင်ကပြောလိုက်ပါတယ်။ရုရှားကျူးကျော်တိုက်ခိုက်မှုတွေကိုခုခံကာကွယ်ဖို့ယူကရိန်းနိုင်ငံကိုလက်လက်ခဲယမ်းသစ်တွေဖြစ်နိုင်သမျှအမြန်ဆုံးကူညီထောက်ပံ့သွားဖို့အရေးကြီးတယ်လို့ဂျာမနီဝန်ကြီးချုပ် Olaf Scholz ကဒီနေ့သတိပေးလိုက်ပြီး EU ယောဘသမဂ္ဂအနေနဲ့အမြန်ဆုံးလှုပ်ဆောင်သွားမယ်လို့လည်းကတိပြုလိုက်ပါတယ်။
Am Europäischen Rat werden wir gemeinsam mit unseren EU-Partnern weitere Maßnahmen beschließen.
ကျွန်တော်တို့အနေနဲ့ယူကရိန်းနိုင်ငံကိုလိုအပ်တဲ့လက်နက်ခဲယမ်းတွေအမြန်ဆုံးထောက်ပံ့နိုင်ဖို့အရေးကြီးတယ်လို့ဂျာမနီဝန်ကြီးချုပ် Scholz ကဂျာမန်ပါလီမန်အောက်လွှတ်တော်မှာပြောသွားခဲ့တာပါ။ဒါအပြင်ဒီကိစ္စကိုရှေ့သတင်းပတ်ကြရင်ဘရက်ဆဲမြို့မှာကျင်းပမယ်ညီလာခံမှာလှုပ်ဆောင်သွားမယ်လို့လည်းသူကကတိပေးလိုက်ပါတယ်။ EU ဖွဲ့ဝင်နိုင်ငံတွေအနေနဲ့ပုံပြီးကောင်းမွန်တဲ့ထောက်ပံ့တွေစင်ဆက်မပြတ်ရရှိအောင်လုပ်သွားဖို့ရှိတယ်လို့လည်းပြောလိုက်ပါတယ်။တစ်ချိန်တည်းမှာယူကရိန်းကရုရှားရဲ့ထိုးစစ်ကိုခုခံကာကွယ်တဲ့နေရာမှာနိုင်စင်ထောင်ချီအသုံးပြုနေရတဲ့ဟောဝဇာအမြောက်ခြေစံတွေလည်းစိုးရင်စရာကောင်းလာအောင်လျော့နေလာနေတယ်လို့အနောက်နိုင်ငံတွေကသတိပေးလိုက်ပါတယ်ခင်ဗျာ
ပန်နာရီအကျက်ရိုက်နေတဲ့ဆွစ်ဇာလန်နိုင်ငံကဒီ credit suisse ယင်းနှမှုန်မှုဘဏ်ကြီးကဆွစ်ဇာလန်ဘဟိုဘဏ်ကနေပြီးတော့ဒေါ်လာ54ဘီလီယံနီးပါးငွေချေးမယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာဒီကနေ့ကြာတာရင်းနှီးမှာတော့ဘဏ်အစုရှယ်ယာဈေးတွေပြန်ပြီးတော့တက်လာခဲ့ပါတယ်။ဘဟိုဘဏ်ကနေငွေချေးယူနိုင်မဲ့အတွက်သူ့ဘဏ်ရဲ့အဓိကလုပ်ငန်းတွေနဲ့ဘဏ်မှာငွေအပ်ထားသူတွေအတွက်လုပ်ငန်းတွေဆက်လက်လည်ပတ်နိုင်မှာဖြစ်တယ်လို့ဒေါ်လာ3ဘီလီယံဘိုးလောက်ဖြစ်နေတဲ့အကျွေးတွေကိုပြန်ဝယ်ပေးချင်ထိုင်မှာဖြစ်တယ်လို့ credit suisse ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းနဲ့အတွင်းပြဿနာတွေဆက်တိုက်ရှိနေတဲ့ credit suisse ဘဏ်ကြီးမှာအဓိကရှယ်ယာဝင်ဖြစ်တဲ့ Saudi National Bank ကနောက်ထပ်ထည့်ဝင်ရင်းနှီးငွေတွေမလုပ်တော့ဘူးလို့ပုထုနေကညင်းဆန်ခဲ့ပြီးတဲ့နောက်မှာ credit suisse ဘဏ်ရဲ့အစုရှယ်ယာဈေးတွေ30ရာခိုင်နှုန်းလေးထိထိုးချသွားခဲ့ပြီးတော့ဈေးပိတ်ချိန်မှာ24ရာခိုင်နှုန်းဈေးအကျနဲ့ဈေးပိတ်သွားခဲ့တာပါဒီနေ့မှာတော့ကမ္ဘာအကြီးဆုံးဘဏ်ကြီးတစ်ခုဖြစ်တဲ့ Credit Suisse Bank ရဲ့အစုရှယ်ယာသာမကဥရောပအစုရှယ်ယာဈေးတွေအစောပိုင်းကပြန်တက်နေပါတယ်။ဒါပေမဲ့ EU ဥရောပဗဟိုဘဏ်ကအတိုးနှုန်းထက်တက်မဲ့အလားအလာရှိနေတာကြောင့်လဲအခြေအနေကိုအနီးကပ်ဆောင်ကြည့်နေကြပါတယ်ရှင်
။ TikTok လူမှုကွန်ရက်အနေနဲ့ America မှာအပိတ်မခံခြင်းရင်တရုတ်မိခင်ကုမ္ပဏီ ByteDance နဲ့လမ်းခွဲဖို့တောင်းဆိုခံခဲ့ရတယ်လို့ဆိုလိုက်ပါတယ်။ကမ္ဘာတဝက်လူသုံးများတဲ့ TikTok လူမှုကွန်ရက် App ကိုအမေရိကန်တဝက်မှာအသုံးမပြုရလို့မတားစေခြင်းမိခင်ကုမ္ပဏီဖြစ်တဲ့တရုတ်နိုင်ငံက ByteDance ကုမ္ပဏီနဲ့လမ်းခွဲပါလို့အမေရိကန်တာဝန်ရှိသူတွေဘက်ကအကြံပြုထားတယ်ဆိုတာကို TikTok ကုမ္ပဏီကနောက်ဆုံးအတည်ပြုပေးခဲ့ပါတယ်။ TikTok သုံးဆွဲသူတွေရဲ့ကိုယ်ရေးချက်လက်တွေကိုတရုတ်အစိုးရကရယူသုံးချမှာစိုးရိမ်တာကြောင့်အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂတို့ကအစိုးရဝန်ထမ်းတွေရဲ့လက်ကင်ဖုန်းတွေ electronic ပစ္စည်းတွေမှာ TikTok App သုံးဆွဲမှုကိုတားမြစ်ထားပါတယ်။တကယ်လို့ TikTok အနေနဲ့ ByteDance နဲ့လမ်းမခွဲဘူးဆိုရင် American တဝန်အသုံးပြမှုတားမြင်မယ်လို့အင်ဂျီတော်ကရစသံထုတ်ထားတယ်လို့ Wall Street Journal အပြင် American သတင်းဌာနတွေကဗိုလ်လူနေကသတင်းထုတ်ပြန်ခဲ့ကြပါတယ်။နိုင်ငံလုံခြုံရေးကိုကာကွယ်ခြင်းလို့ဆိုရင်တော့တားမြင်မှုလို့တာရင်းနှီးမြှုပ်နှံမှုကနေထွက်ခိုင်းတာမျိုးလုပ်ဖို့မလိုအပ်ပါဘူးလို့ TikTok ပြောခွင့်ရသူက AFP သတင်းကိုပြောကြားခဲ့ပါသေးတယ်။ American မှာလုံခြုံရေးအတွက်ပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်တာအမေရိကန်ကသုံးဆွဲသူတွေရဲ့အချက်လက်နဲ့ဒီချက်လက်တွေကိုသုံးဆွဲတဲ့စနစ်ကိုလုံခြုံမှုရှိအောင်လုပ်တာတခြားအဖွဲ့တစ်ခုကစောင့်ကြည့်ကြည့်ချက်တာတွေလုပ်ပြီးစိုးရိမ်မှုတွေပြေပြအောင်လုပ်နိုင်ပါတယ်လို့ TikTok ကုမ္ပဏီဘက်ကပြန်ပြောထားခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။မလ16ရက်ကြာတာရင်းနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။ကုလသမဂ္ဂတွေ့ရင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်နိုလင်းဟေဇာဟာအခုအသံမလွှင့်ခင်လေးမှာပဲဒီကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအရေးကိုတင်ပြပြောကြားသွားခဲ့ပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းမှာမြန်မာနိုင်ငံမှာလက်နက်ကင်ပဋိပက္ခတွေဖြစ်နေတာမှာအရင်တုန်းကငြင်းချမ်းခဲ့တဲ့နေရာတွေမှာပါဖြစ်ပျက်နေတာဆိုတာကိုသူကပြောသွားပါတယ်။ကာကွယ်ရေးအဖွဲ့တွေကိုစစ်တပ်ကဖျက်လေးပြက်နဲ့စနစ်နဲ့ပိတ်ဆို့ဆောင်ရွက်နေမှုတွေကအယက်သားပြည်သူတွေကိုပါထိခိုက်စေတယ်လို့ပြောသွားပါတယ်။ဒီအယက်သားပြည်သူတွေထိခိုက်သေးဆုံးရတဲ့အဖြစ်တွေပို့ပြီးတော့ဖြစ်အောင်လို့တွန်းပို့နေတယ်လို့သူကထောက်ပြပြောသွားပါတယ်။တခါဒီစစ်ကောင်စီချင်းပါဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲဟာလည်းအခုလိုအခြေအနေတွေကိုပြေလည်စေမှာမဟုတ်ဘူးလို့ထောက်ပြသွားပါတယ်။ဒီရွေးကောက်ပွဲဟာအကြမ်းဖက်မှုတွေပိုဖြစ်စေနိုင်တယ်လို့စေုပ်ချုပ်ရေးကြာရှည်ဖို့သာဖြစ်စေလိမ့်မယ်လို့လည်းသူကပြောပါတယ်။တွေးဆောင်ဆွေးနွေးပွဲတွေမလုပ်ဘူးဆိုရင်တခါဒီလွတ်လပ်တဲ့အခြေအနေအောက်မှာရွေးကောက်ပွဲတွေလုပ်တာမဟုတ်ဘူးဆိုရင်ပြဿနာပြေလည်မှာမဟုတ်ဘူးလို့ဒီကုလသမဂ္ဂတွေ့ရင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်နိုလင်းဟေဇော်ကဒီကုလသမဂ္ဂအထွေထွေညီလာခံမှာအခုလက်ရှိဆက်ပြီးတော့လုပ်နေတဲ့မြန်မာနိုင်ငံဆိုင်ရာဒီကနဦးကြားနာပွဲမှာပြောကြားသွားတာဖြစ်ပါတယ်ဒီမြန်မာနိုင်ငံမှာဒီပြဿနာတွေပြေလည်စေရေးဒီသဘောတူထားတဲ့အစီအစဉ်တွေအတိုင်းမြန်မာနိုင်ငံကအကောင့်ထဲပေါ်လာအောင်လို့စင်ကာပူနိုင်ငံအနေနဲ့အင်ဒိုနီးရှားအပါအဝင်တခြားအာဆီယံနိုင်ငံတွေအပြင်ကုလသမဂ္ဂလိုမိတ်ဖက်အဖွဲ့တွေနဲ့ပါပေါင်းပြီးတော့တွန်းအားပေးဆောင်ရွက်သွားမယ်ဆိုတာကိုလည်းစင်ကာပူဝန်ကြီးချုပ်ကဒီကနေ့ပြောကြားခဲ့ပါတယ်စင်ကာပူနိုင်ငံကိုရောက်နေတဲ့ဒီအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ဒီကနေ့တွေ့ဆုံစဉ်မှာစင်ကာပူဝန်ကြီးချုပ်လီရှန်လုံးကအခုလိုပြောကြားသွားခဲ့တာပါ
On Myanmar we regret We both regretted the lack of progress in ASEAN's five-point consensus.
မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ရက်တိုးတက်မှုမရှိတဲ့အပေါ်မှာသူတို့နှစ်ယောက်စလုံးစိတ်မကောင်းပါဘူး။ဒီဘုံသဘောညီချက်အပြည့်အဝအကောင့်ထဲပေါ်လာနိုင်တဲ့အထိစင်ကာပူအနေနဲ့ဒီအင်ဒိုနီးရှားတခြားအာဆီယံနိုင်ငံတွေနဲ့သာမကကုလသမဂ္ဂလို့အာဆီယံရဲ့မိဖက်အဖွဲ့တွေနဲ့ပါတွန်းအားပေးလှုပ်သွားပါမယ်လို့စင်ကာပူဝန်ကြီးချုပ်လီချန်လွန်းကပြောကြားခဲ့တာဖြစ်ပါတယ်။လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတို့ဟာမြန်မာနိုင်ငံဘက်ကအကောင့်ထဲပေါ်ဆောင်ရွက်မှုတွေပြက်ကွက်နေတဲ့အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ထောက်ပြနေတဲ့အာဆီယံနိုင်ငံတွေဖြစ်ပါတယ်။စင်ကာပူနိုင်ငံမှာဒီစင်ကာပူဝန်ကြီးချုပ်နဲ့အင်ဒိုနီးရှားသမ္မတတို့ဒီကနေ့တွေ့ဆုံရမှာတော့နှစ်နိုင်ငံအရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်။နူဆာစင်ထရာမှာဒီအင်ဒိုနီးရှားမြို့တော်အစ်တည်ဆောက်နေတဲ့အပေါ်မှာစင်ကာပူနိုင်ငံကပံ့ပိုးကူညီသွားရဲ့အပါအဝင်နားလည်မှုစာချုပ်နှွားတချို့ကိုလည်းနှစ်နိုင်ငံကြားမှာလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင
်။ဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေလူချင်းတွေ့ဆုံပြီးဆက်ဆံရေးပြန်ကောင်းလို့သဘောတူခဲ့ကြပါတယ်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီတာနဲ့တောင်ကိုရီးယားသမ္မတယွန်းဆော့ကီယိုတို့ဟာနှစ်တွေချီမတွေ့ခဲ့ရကနေဒီနေ့တော့ဂျပန်နိုင်ငံတိုကျိုမြို့တော်မှာတွေ့ဆုံကြပြီးဆက်ဆံရေးတင်မာခဲ့တဲ့ဒီနှစ်နိုင်ငံကြားပုံမှန်သံတမန်ဆက်ဆံရေးပြန်လည်တည်ဆောက်ဖို့သဘောတူခဲ့ကြပါတယ်။တောင်ကိုရီးယားသမ္မတယွန်းဆော့ကီယိုက
우리 두 정상은 양국 정부가 긴 밀히 소통하고 머리를 맞댄 결과
အစိုးရနှစ်ခုကြားနေခဲ့တဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားဖို့ကောင်းဆောင်လို့သဘောတူခဲ့တယ်လို့ဒီနေ့ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့တာပါဒုတိယကမ္ဘာစစ်အတွင်းဂျပန်တပ်ဖွဲ့တွေကတောင်ကိုရီးယားနိုင်ငံသားတွေကိုအထင်တမှလိုအပ်ပေးခိုင်းစေခဲ့တာနဲ့ပတ်သက်တဲ့တင်မာမှုတွေဖြစ်ရှင်းရမှာတောင်ကိုရီးယားဘက်ကလည်းလျော်မှုတချို့ကြေညာခဲ့ပြီးတဲ့နောက်နှစ်နိုင်ငံအနာဂတ်အကျိုးမျှော်ကိုးတဲ့ဖွံ့ဖြိုးတိုးတက်မှုစီစဉ်တွေဆွေးနွေးသွားဖို့လမ်းစာပွင့်သွားစေခဲ့တယ်လို့လည်းသမ္မတယွန်းကဆက်ပြောခဲ့ပါတယ်ခင်ဗျာ
တိုက်ချင်းပြည့်ဒီပဲထိန်တုံးဖြစ်ပေါ်ရတဲ့မစ်ဆိုင်းလို့တခုမြောက်ကိုရီးယားကဖြစ်လုပ်ခဲ့တဲ့ပုံမှာပြပြတသားတုံးပြမယ်လို့တောင်ကိုရီးယားနိုင်ငံကြီးဝန်ကြီးဌာနကဒီကနေ့မှပြောကြားလိုက်ပါတယ်။ဒေသဆန်တော်ချိန်မနေ့9နာရီကျော်လောက်မှပျောင်ရန်ဘက်ကနေပြစ်လိုက်တဲ့မစ်ဆိုင်းတုံးဟာကီလိုမီတာ1000အမြင့်ကနေပြန်တန်းသွားခဲ့တယ်လို့တောင်ကိုရီးယားပူးတွဲစေဦးစီးချုပ်များအကြီးအကဲကပြောကြားပါတယ်။ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးဖို့တောင်ကိုရီးယားသမ္မတဂျပန်ကိုသွားဖို့နိုင်ပိုင်းအလိုမှာပဲအခုလိုမြောက်ကိုရီးယားဘက်ကပဲထိန်တက်တုံးတခုဖြစ်လုပ်ခဲ့တာပါ။မြောက်ကိုရီးယားတို့ပြစ်လိုက်တဲ့တိုက်ချင်းပြည့်ပဲထိန်တုံးရဲ့မိခိုးတန်းကြီးလို့ယုံကြည်ရတဲ့ဗီဒီယိုပုံကိုလည်းဂျပန်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ဂျပန်တိုက်လေယာဉ်တစ်စင်းကနေရိုက်ကူးထားတဲ့ဗီဒီယိုကိုထုတ်ပြန်ခဲ့ပေမဲ့ဘယ်နေရာကရိုက်ကူးထားတယ်လဲဆိုတာကိုတော့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြောခြင်းမရှိခဲ့ပါဘူးရှင်
။ American NASA အကသရေမှုတွေတက်တောင့်တက်တာပုံဖြစ်စေမဲ့ဝစ်စုံတွေနှစ်ပိုင်းတွင်သုံးနိုင်ဖို့ပြင်ဆင်နေပါပြီ။ American အကသသိပ္ပံအေဂျင်စီ NASA ရဲ့အကသရေမှုတွေအနေနဲ့အခု၁၀စုနှစ်နှောင်းပိုင်းမှာလဘော်ကိုသွားတဲ့အခါပို့ပြီးတော့တက်တောင့်တက်တာရှိပြီးအရွယ်အစားဆုံးတဲ့အာကသဝတ်စုံတွေကိုဝတ်ဆင်ရတော့မယ်လို့အခုလိုစီစဉ်နေတာဖြစ်ပါတယ်ခင်ဗျာ Feel American တိုင်းရဲ့ Masla 16ရဲ့စစ်သားပရင်းညနောက်ဆုံးအထူးကြဆုံးသတင်းတွေကိုမဆုမြတ်မွန်နဲ့အတူပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေနဲ့သတင်းဆောင်ပါတွေကိုစက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ရှမ်းတောင်ကရားဝင်းလန်းပင်လောင်းမှာလူအစုလိုက်တမ်းမှုကိစ္စတိုင်းသားအဖွဲ့တွေနဲ့ NUG တို့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်တဲ့သတင်းမှာရှမ်းပြည်နယ်ပင်လောင်းမြို့နယ်ဆောင်းပြောင်းဒေသနန်းနေရွာကတန်ကာနဲ့ဒေသခံတွေကိုအစုလိုက်တပ်ဖြတ်ခဲ့တဲ့ကိစ္စဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ဆေးရဆွမှုဖြစ်တယ်လို့ KNY တိုင်းပြည်ကံကောင်စီပို့အမျိုးသားဖက်ဒရယ်ကောင်စီနဲ့ NUG တို့ကဒီနေ့ပြောလိုက်ပါတယ်မြန်မာစစ်တပ်ကျူးလွန်ခဲ့တဲ့ကိစ္စကိုရှုတ်ချပြီးတရားမျှတမှုပြန်ပြီးရဖို့အတွက်အလေးနဲ့ထားဆောင်ရွက်သွားမယ်လို့လည်းစူပေါင်းထုတ်ပြန်ခဲ့ကြပါတယ်။ဒီသတင်းပေးပို့ချက်ကိုအခြေခံပြီးကိုရနိုင်ပြောပြပေးပါဦးခင်ဗျာ
။ဘိုးရီတာခန်ဒီတပ်ဖြတ်ခံရတဲ့ကိစ္စကိုလက်နက်ကင်ဒီနဲ့စစ်ကောင်စီကြားမှာအပြန်အလှန်ဆက်ဆွဲမှုတွေရှိနေချိန်မှာပဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ KND အတိုင်းပင်ခံကောင်စီတို့ကဒီနေ့မတ်လ16ရက်နေ့မှာအွန်လိုင်းသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့တရားမျှတမှုရဖို့အလေးနဲ့ထားဆောင်လှုပ်ဆောင်သွားမယ်လို့တုံ့ပြန်ခဲ့ကြပါတယ်။လူမျိုးတစ်ခုနဲ့တစ်ခုကြားအထင်မြင်လွယ်မောမှုကနေတင်းမာမှုတွေဖြစ်ပွားနိုင်တဲ့အတွက်ဒီနေ့လိုသတင်းစာရှင်းလင်းပွဲလုပ်ရတာဖြစ်ကြောင်းတင်းဒီတိုင်းပြည်ကကောင်စီ KSCC ရဲ့ဥက္ကဋ္ဌဦးအောင်ဆန်းမြင့်ကပြောပါရယ်စစ်တပ်ဟာကိုပိုင်ပြဋ္ဌာန်းအုပ်ချုပ်ခွင့်တွေကိုမပေးချင်တာကြောင့်တိုင်းသားတွေကြားမှာတက်ရှူသွေးခွဲလာတာခေဆက်ဆက်ကဖြစ်ပြီးတော့ဒီလိုအခြေအနေတွေမှာသွေးကျင်တွေဖြစ်တဲ့ကရင်ပြည်နယ်ပို့အုပ်ဟာအပြန်အလှန်ကူညီမှုတဲ့အစင်သားတွေရှိကြောင်းသူကပြောပါရယ
်ကျွန်တော်တို့ကြားထဲမှာတန်တရားစိတ်တွေကင်းပြီးအဖြစ်မှန်ကျူးလွန်တွေကိုဝိုင်းဝန်းဖော်ထုတ်ဖို့ကကျွန်တော်နှုတ်နှစ်ဖက်တာဝန်ရှိနေကြပါတယ်။ထင်အောင်ထင်မှားနဲ့ဆွဆွဲပြောဆိုခြင်းစေကောင်စီအလိုကျဝါဒဖြန့်ချိနေခြင်းဟာအမှန်တရားပေါ်ပေါက်ခြင်းတဲ့အစိုးဘက်ကိုပို့ပြီးဥတည်သွားမှာကိုကျွန်တော်အနေနဲ့ လွန်ဆိုးရင်ပါတယ်ဒီအဖြစ်အမှန်တွေကိုကျွန်တော်တို့ကမဖော်ထုတ်နိုင်ဘူးဆိုလို့ရှိရင်ကျူးလွန်သူတွေကအပြစ်ကနေကင်းလွတ်ခွင့်ပေးနေခြင်းဖြစ်နေတယ်ဆိုတာကိုကျွန်တော်တို့အနေနဲ့အာဟိုတော့တည်ထားဖို့လိုပါတယ
်နန်းနင်းရွာဘုံကြီးကျောင်းထဲမှာပြိမိနေတဲ့ရွာသား30လောက်နဲ့ဖုံးတော်ကြီး3ပါးကိုမတ်လ17ရက်နေ့ကပြစ်ခတ်တပ်ဖြတ်ခဲ့တာနဲ့ပတ်သက်ပြီးတော့ပြည်ပသတင်းဌာနတွေကလည်းအလေးထားဖော်ပြခဲ့ကြပါတယ်KNY PDF အယောက်30ကျော်ကိုတပ်ဖြတ်လိုက်ပြီးဆိုတဲ့ဓာတ်ပုံတွေအစောဆုံးပေါ်ထွက်လာခဲ့တာကိုကြည်ချင်းအဖြစ်စစ်တပ်ဟာသူတို့ကျူးလွန်ခဲ့တယ်ဆိုတာကိုဝန်ခံပြီးသားဖြစ်ကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာထောက်ပြခဲ့ကြပါတယ်အခုမတ်လအတွင်းကရင်ချင်းစကိုင်းနဲ့ကရင်ပြည်ဒေသတွေမှာမြန်မာစစ်တပ်ရဲ့အင်အားတိုးချဲ့မှုတွေကလည်းသတိထားစရာဖြစ်လာကြောင်းထောက်ပြခဲ့ကြပါတယ်စေတိုးချဲ့မှုတွေများလာလေလေလူခွေချိုးဖောက်မှုတွေရင်ဆိုင်ရလေလေဆိုတာ1962နောက်ပိုင်းကတည်းကဖြစ်ကြောင်းမြန်မာညညရေးဆိုရ NUG ရဲ့လူခွေးဆိုင်ရာပြည်တော်စုဝန်ကြီးဥအောင်မျိုးမင်းကပြောပါတယ်။သေးတိုးချက်မှုနဲ့အတူအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေရွာမီးရှို့မှုတွေနဲ့အခုလိုနန်းနှင်းကြေးရွာလိုအဖြစ်ပျက်တွေအခုမတ်လအတွင်းမှာ၄ချိန်ဖြစ်ခဲ့တယ်လို့သူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။လူ9ယောက်နဲ့အထက်အစုလိုက်အပြုံလိုက်တပ်ဖြတ်မှုပေါင်း64ခုမှာလူပေါင်း966ယောက်သေဆုံးခဲ့တယ်ဆိုတာကိုမှတ်တမ်းတင်ထားကြောင်းလည်းပြောပါတယ
်။အဲ့တော့ဒါတွေကိုကြည့်မယ်ဆိုရင်ကျွားတရွာလူမျိုးတစ်မျိုးအဖြစ်အပျက်တစ်ခုကိုကြည့်ပြီးကျွန်တော်တို့ဒါကိုကောက်ချက်ချလို့မလုံလောက်တော့ပါဘူးဖြစ်နေတဲ့အရာတွေအားလုံးကစစ်ဗျူဟာထဲမှာထည့်သွင်းပြီးတော့အယက်သားပြည်သူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တယ်ဆိုတဲ့အချက်လက်တွေဒါအများကြီးထင်ရှားနေပါလားနောက်တစ်ခါမှလည်းလုံခြုံရေးအကြောင်းပြပြီးတိုက်ခိုက်တာတွေမကဘဲနဲ့စစ်ကြောင်းတစ်ခုနဲ့ထိုးပြီးတော့စစ်ဗျူဟာတရားအနေနဲ့စစ်ဒေတာတစ်ခုလို့ရှေ့တန်းတစ်ခုလို့ကျွန်တော်သတ်မှတ်ပြီးတော့တိုက်ခိုက်နေတာတွေ့ရပါတယ်အဲ့တော့လူတွေအစုလိုက်ပြုံလိုက်တတ်ဖြတ်ခြင်းကလူသားမျိုးနွယ်တစ်ခုလုံးကိုထိခိုက်စေတဲ့ကျူးလွန်တဲ့ crime against humanity မြောက်တယ်လို့လက်နက်အင်အားလူအင်အားတွေပေးပြီးတင်ကားတွေအားစပေးဖို့လူတွေစုဆောင်ပြီးတော့ပြည်သူလူထုကိုတိုက်ခိုက်ခြင်းကစစ်ပွဲဆိုင်ရာရာဇဝတ်မြောက်တယ်ဆိုတဲ့အချက်ကိုဖတ်မှန်ထင်ရှားစေပါ
ဒီလူခွင့်ချိုးဖောက်မှုတွေကိုကမ္ဘာနိုင်ငံတွေသိရှိအောင်လုံဆောင်မှုတွေလုပ်နေပြီးတော့ရွေချက်ကတော့ကုလလူခွင့်ကောင်စီမှဆုံးဖြတ်ချက်ခိုင်ခိုင်မာမာတခုထွက်လာဖို့ရွေချက်ဥအောင်မျိုးမင်းကပြောပါတယ်စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒါဟာပိုးဒေသတည်ငြိမ်အေးချမ်းရေးကိုဖျက်ဆီးနေတာဖြစ်ပြီးတော့ရာဇဝတ်မှုကျူးလွန်သူတွေဖြစ်ကြောင်းမတ်လ14ရက်နေ့ကမြောက်ဦးတီသတင်းကနေပြောပါတယ်ပိုးဒေသကန်ဒီတောင်ကြီးမြို့မှာဆန္ဒထုတ်ဖော်ခဲ့တဲ့ဆိုတဲ့ရုပ်သံတွေကိုလည်းစစ်ကောင်စီသတင်းတွေကိုအသားပေးဖော်ပြနေတဲ့လူမှုကွန်ရက်တွေမှာဒီရပိုင်းထဲမှာပဲဖျက်ဝေခဲ့ကြပါတယ်အခုလိုလောက်ရက်တွေဟာလူလူလုံရှားမှုလက်နက်ကင်စန့်ကျင်မှုတွေရောပါသွားအောင်စစ်ကောင်စီရဲ့လက်ရာမှုတွေသာဖြစ်တယ်လို့အများစုကတော့ရှုမြင်ကြပါတယ်အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုလူမှုကွန်ရက်သုံးပြီးတော့အမုန်းတရားဖန်တီးမှုတွေကနောက်ပိုင်းမှာပိုပြီးတော့သတိထားမဲ့ကိစ္စတွေဖြစ်လာကြောင်းတချို့ကတော့ရှုမြင်ပါတယ်ဒါပြင်စစ်ကောင်စီကလူလူတွေနေစဉ်ဘဝထဲမှာပျော်မွေ့နေအောင်လူမှုကွန်ရက်ပလက်ဖောင်းကိုအသုံးပြုပြီးတော့ဝါရဖြတ်မှုတွေကိုလည်းတစ်ဆက်တည်းလှုပ်ဆောင်နေပါတယ်။ဟာသလူမှုရေးနိုင်ငံရေးပညာရေးစတဲ့ကဏ္ဍမျိုးစုံကို Facebook YouTube တို့ကနေလူနဲ့ငွေချင်းအမြောက်များသုံးပြီးတော့ဗီဒီယိုအစီအစဉ်တွေကိုအလုံးရင်းနဲ့ဖြန့်ချိနေကြောင်း Digital Media လုတ်ကင်နေတဲ့လူငယ်အတိုင်းဝန်းကပြောပါတယ်။နောက်ကွယ်မှာဘသူတွေကဥဆောင်ပြီးလဲပတ်နေတယ်ဆိုတာကတော့အသေးစိတ်တော့မသိရသေးပါဘူးခင်ဗျာ
။ပေလောင်းဘက်လူသံစုလိုက်ပြုံလိုက်တတ်မှုစေရဆွေးမှုမြောက်တဲ့တဲ့တင်ကိုကိုရနိုင်ပြောပြခဲ့တာပါအခုတော့စကိုင်းတိုင်းမုံရွာမန္တလေးအမြန်လမ်းပေးချေရွာမိရှုခံရပြီးတက်ကြီးပါတည်ဆုံခဲ့ရတဲ့တဲ့တင်မှာစကိုင်းတိုင်းမုံရွာမြို့မုံရွာမန္တလေးအမြန်လမ်းပေးမှာရှိတဲ့ထနောင်းတော်တောင်ရွာကိုမြန်မာစစ်တပ်ကမနေ့ကဝင်ရောက်မိရှုခဲ့တာကြောင့်နေ60ဝန်းကျင်မိလောင်ခဲ့ပြီးတက်ကြီးရွယ်ကိုတုံးလဲတည်ဆုံခဲ့ရပါတယ်မုံရွာမြို့ရဲ့အနီးမှာရှိတဲ့ပြည်သူ့ကာကွယ်စခန်းတစ်ခုလည်းမနေ့ကဝင်ရောက်စီးနှင်ခံခဲ့ရပြီးဖမ်းဆီးခံရတာတွေရှိတယ်လို့မုံရွာအမြင်လန်းသတင်းမှန်ပြန်ချိုင်းတာဝကံကပြောပါတယ်ဒီကြောင့်သတင်းပေးဖို့ချက်ကိုအခြေခံပြီးမမျှသစင်အောင်ပြောပြပေးပါအောင်ခင်ဗျာ
မုံရွာမျိုးနယ်အတွင်းကကြီးရွာတွေကိုမြမစစ်တပ်ကအင်အားအများပြားနဲ့စစ်ကြောင်းနှစ်ကြောင်းခွဲပြီးတော့နေမြေရှင်းလင်းရေးလုပ်နေတယ်လို့ဒေသခံတွေနဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်အဲ့ဒီစစ်ကြောင်းတွေကအင်အား30ဝန်းကျင်လောက်ဟာမတ်လ15ရက်မနေ့ကမနေ့6နိုင်ဝန်းကျင်လောက်မှာထနောင်းတော်တောင်ရွာကိုဝင်ရောက်ပစ်ခတ်မိရှုခဲ့တယ်လို့မုံရွာအမြင့်လန်းသတင်းမှန်ပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ
်။ဒီရောဆောင်တော်ရွာကခမပိုင်းဆောင်တော်ကြီးမှာဒီမထနောင်းတော်ရွာကိုတမက်ပြီးပေါက်ပြီးဝင်လာပြီးတော့မိရှုတော့တာပါဗျာ။ဒီရောတော့20ကျော်နဲ့30ပဲချတယ်ရှိပါတယ်ဗျာအများကြီးမပေါ့ဘူး။ဒီညောင်းတဲ့ကိုရောင်းတော်ရွာကလက်ရှိပြင်းရတော့
တနောင်းတော့တောင်ရွာကိုမြမစစ်ကောင်စီတပ်ဝင်ရောက်စီးနင်းမိရှုတာကြောင့်ဘေးပတ်ဝန်းကျင်ကြီးရွာဆယ်ရွာလောက်ကဒေသခံ2000ကျော်စစ်ဘေးရှောင်နေကြရတယ်လို့ဆိုပါတယ်စစ်ကြောင်းတွေပြန်ထွက်သွားတဲ့အချိန်မှာတချို့ရွာကလူတွေရွာတွေကိုပြန်ဝင်ကြတယ်လို့ဒေသခံတွေကပြောပါတယ်တနောင်းတော့တောင်ရွာကိုစစ်ကောင်စီတပ်တွေမိရှုတဲ့အချိန်မှာရွာအတွင်းကမပြေးလွှားနိုင်တဲ့တကြီးရွယ်အိုးဘိုးဘွား၃ဦးမိလောင်တိတ်ဆုံးခဲ့တယ်လို့ကုညီကယ်ဆယ်ရေးမှပါဝင်ဆောင်ရွက်ခဲ့တဲ့မုံရွာအမြင့်လန်းသတင်းမှန်ပြန်ကြားရေးတာဝန်ခံက VV ကိုအခုလိုပြောပါတယ
်။ရွာထဲမှာသူတို့ဝင်လာတော့ကျွန်တော်တို့ကြော်လာရတာအကုန်လုံးတော့ထွက်ပြေးထွက်နိုင်နေပြီလို့ထွက်ပြေးကြအောင်လို့။ဒါပေမဲ့တကြီးရွယ်အိုးဘိုင်းကြီးကတော့မပြေးနိုင်ဘူးသူတို့ဆိုင်ကနေပြေးပြေးလာတယ်။ဆိုင်ကအပြည့်ချစ်တာတော့ကျွန်တော်တို့ရွာထဲမှာမီးမဆူတော့ဘူး။ကျေပြီးတော့ဟိုတော့ဒီမှာဒီမှာပဲဘုံဘုံနေကြတော့တကြီးရွယ်ဝင်တယ်။ဒီလိုလည်းမျိုးတော့ဒီပုံနေတဲ့တကြီးရွယ်ကိုအခုကျွန်တော်တို့အခုအပေါ်နေရောနေရောကိုသူကသူစင်္ကာထဲမှာဝင်ပုံနေရနေတူတယ်တော့။အပေါ်ထဲမှာဝင်ပုံနေရောသူကတော့ဒါကမျိုးလိုက်တော့ကျတော့ဒီစင်္ကာထဲမှာမျိုးကိုပြီးပေါ်ပြီးတော့ဟိုအပူဖြတ်ပြီးအပူလောင်းသွားတာပြီးတော့ဟိုစင်္ကာတကားပေါက်ကမျိုးလောင်းသွားတော့သူတော့ကိုဒီရောက်ကလည်းတော့သူကမျိုးဖြတ်တာလို့ပြောနေတာအဲဒီဟာတော့ဟိုကျွန်တော်တို့မျိုးဝင်နေနေတော့မှကျွန်တော်ဒီတပီပြောင်းဝင်လာတဲ့ကလုံးကျွန်တော်မျိုးဝင်နေနေယူရပြောင်းတော့မှအဲဒီခင်ဗျားတို့ကြိုးထားတဲ့မျိုးကတခြားနေနေကူပြီးတော့အဲဒီမျိုးဖြတ်ထားတဲ့အပူကပါသွားတော့
2022ခုနှစ်တုန်းကလည်းထဏောင်းတော့တောင်ရွာနဲ့မြောက်တို့ကိုစစ်ကောင်စီတပ်တွေနေမင်းရှင်းလင်းဝင်ရောက်ခဲ့ပူးပြီးတော့နေ၁၀လုံးဝန်းကျင်လောက်မိရှုခဲ့ပူးတယ်လို့ဒေသခံတွေကဆိုပါတယ်။မတ်လ၁၅ရက်နေ့ကပဲနမခကနေလာတဲ့နောက်ထပ်စစ်ကြောင်းတစ်ခုဟာမုံရမြို့တောင်ဘက်လာဝကယုံအဟောင်းနေရာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုအင်အားဖြည့်ပြီးညောင်ပင်တောင်ရက်ရဲအနောက်ဘက်မှာရှိတဲ့ပြည်သူ့ကာကွယ်ရေးစခန်းတစ်ခုကိုဝင်ရောက်စီးနင်းခဲ့တယ်လို့မုံရအမြင့်လန်သတင်းမှန်ပြန်ကြားရေးတာဝန်ခံကအခုလိုပြောပြပါတယ်။
မင်းရလာတာကတို့စကြောင်းမကြောင်းလာလေ။တကြောင်းကကြတော့ကျွန်တော်နမခနောင်မြောက်တိုင်းစစ်ဆောင်တာတို့ကနေပြီးတော့ဒီဟိုမိုးလာတော့မိုးလာတော့တော့ကလာဝကယူဟောင်းနေရမှာတက်ဆွဲထားတယ်။ဟိုဒီစကန်နေရမှာလာပြီးတော့ကားနဲ့ပြည်နေအားကြီးချသွားတယ်။အဲဒီအားကြီးချသွားပြီးတော့ဟိုဒူးရဲ့စကြောင်းကဒီနောင်မြောက်ချက်ပေါ်တော့မိုးလာတော့တော့နောင်မြောက်ရဲ့ကအဲ့ရဲ့နောက်ပါမှာကျွန်တော်စီရစကန်တစ်ခုဝင်ပြီးစီးတယ်ကဒီတော့တရားကြိုးကြိုးတော့ပါပါလေးပြောလေကအဲ့ဒါတော့ဒီကျွန်တော်ဒီသမုတ်မော်လာနဲ့တော်တော်ကြီးရတယ်အဲ့ဒီဖြစ်နေတော့သကားမှာလူရဲ့ဆောင်းရောက်ရှိတယ်လို့ပြောတယ်အဲ့ဒီမှာနှစ်ယောက်ပဲလို့အကျန်များရတော့သူအကုန်ပါသွားတယ်သူလုံးလုံးကြီးရတော့ဟိုအလောင်းနေတယ်အဲ့ဒါမှာရှိတယ်လို့ပြောတယ်ဒီမှာတော့မကက်ကြဘူးဒီမနက်ခင်းမှာဒီမနက်ပိုင်းမှာအဲ့ဒီကြောင်းကပြောင်းလာပြီခုဖြစ်ကြောင်းကစာလုံးမတူပြောင်းနေ
စစ်တပ်နေမီရှင်လင်းရေးထိုးစစ်တဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်းမှာအိုးရင်စွန့်ခွာထွက်ပြေးနေရတဲ့စစ်ဆောင်အရေးတွေဟာတနေ့ထက်တနေ့ပိုပြီးတော့ကျိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးမြန်မာစစ်တပ်ကဆွဆွဲပါတယ်စကိုင်းတိုင်းတွင်းအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ကြီးရွာတွေရှိတယ်လို့စစ်ကောင်စီကိုလူလာတဲ့ကြီးရွာတချို့လည်းရှိနေပြီးတော့အဲ့ဒီကြီးရွာတွေကိုစစ်ကောင်စီကပြည်သူစစ်ဖြစ်လက်နက်တပ်ဆင်ပေးနေရတွေလည်းရှိပါရဲ့ရှင
်စကိုင်းဘက်မိုးရွာမန္တလေးအမြန်လန်ပေးကြီးရွာမိရှုခံရပြီးတက်ကြီးပါသေဆုံးခဲ့ရတဲ့တဲ့မမြသစင်အောင်ပြပြခဲ့တာပါအခုဆက်ပြီးတော့တနင်္သာရီတိုင်းဘက်မှာလည်းတိုက်ပွဲတွေကြောင့်ဒုက္ခသည်တွေတိုးလာနေတဲ့တဲ့မှာတနင်္သာရီတိုင်းဒေသကြီးတွေမှာစစ်အုပ်ချုပ်ရေးကြီးညာပြီးတဲ့နောက်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပုံမပြင်းထန်လာပြီးစစ်ဘေးရှောင်ပြည်သူ3000ကျော်အထိမြင့်တက်လာနေပါတယ်။အခုရပိုင်းမှာပဲပလောဘက်စစ်ဘေးရှောင်1000ကျော်ထပ်တိုးလာပါတယ်။ဒေသအေဂျင်စီဆိုပြီးထိုင်းဘက်ကနေပြန်လာခဲ့ကြတဲ့စစ်ဘေးရှောင်တွေကိုအဆက်အသွယ်မရတာတွေလည်းရှိနေတယ်ဆိုတာကိုမအေးမှာပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံတနင်္သာရီတိုင်းဒေသကြီးထဲမှာစစ်အုပ်ချုပ်ရေးကျင်းညာပြီးတဲ့နောက်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်လာပြီးစစ်ဘေးရှောင်ပြည်သူ3000ကျော်ထိဖြစ်လာသလိုနေ့စဉ်လဲထောင်ကနန်းနဲ့တိုးလာနေကြောင်းပလောဘက်မှာတော့စစ်ဘေးရှောင်ဥယေပုံများလာတယ်ဆိုပြီးဒေသခံတို့ကပြောပြပါဗျ
။ခုလက်ရှိကတော့ဒီ3000ကျော်ရှိသွားပြီပေါ့3000ကျော်ထက်မှမှာ2800လောက်ကတော့ဟိုမတကယ်စစ်ဘေးရှောင်နေရတဲ့နေထားမျိုးရှိတယ်ပေါ့တချို့ကလည်းအဲ့မျိုးဖြစ်နေတဲ့အခါကျမှဒီ UR တက်မှာနေဒီဘက်မှာနေလို့မရလို့ဆိုပြီးဆိုတော့ကျွန်တော်တို့ဒီဘိတ်မြို့ပေါ်ကိုဒီပြောင်းရွှေ့နေထိုင်လာတဲ့ခါရရှိတယ်ခင်ဗျ တမလဲနေလို့မရလို့ဒီမျိုးဘုတ်ကိုတိတ်ချောင်းလိုက်တဲ့အချိန်မှာလည်းအဲ့လိုမျိုးဟိုဆစ်ဆစ်ဖက်စီခံရတဲ့မျိုးတော့ဒီပြီးလို့လာခါကျတော့ဘယ်ပြီးလို့ဘယ်သွားလို့နေရာမှာကိုမသိတဲ့ပုံစံမျိုးဖြစ်နေတာပေါ့ဗျာဟုတ်ကဲ့ဘလော့ဘက်မှာလည်းပဲကုကုရဲ့ဘက်မှာလည်းဒီတဲ့ကဲဖြစ်လို့နေရာဒီတချို့ရှိတာပေါ့အဲ့ဘက်မှာလည်းကုကုရဲ့ကိုဒီဘက်မှာပေါ့အစီအစီချောင်းတစ်ထောင်လောက်ကိုတိုးလာတာမျိုးရှိတယ်ဗျာ
တနင်္လာရီတိုင်းကတိုက်ပွဲတွေကြောင့်ကော့တောင်းခရိုင်ခမောက်ကြီးမြို့နယ်ရှမ်းကုစုကျေးရွာသားတွေဟာထိုင်းဘက်ခြမ်းရနောင်းဖက်တီထွက်ပြေးရတာတွေလည်းရှိနေပါတယ်တိုက်ပွဲတွေရက်တာနဲ့ထိုင်းဘက်ကလည်းမြန်မာဘက်ကိုပြန်ပို့ပေးခဲ့ပါတယ်စစ်ကောင်စီဘက်ကလည်းစစ်ဘေးရှောင်တွေကိုနေရက်ပြန်ပို့ဖိအားပေးပြန်ခေါ်လာတယ်လည်းလုပ်ခဲ့တယ်လို့ဆိုပါတယ်ထိုင်းဘက်ကပြန်လာတဲ့စစ်ဘေးရှောင်တွေကိုတော့ဆွေမျိုးသားချင်းတွေကအဆက်အသွယ်မရဖြစ်နေတယ်လို့လည်းပြောပါတယ်
တိုက်ပွဲတွေမရှိတော့ဘူးနေရာဟိုပါဟိုငင်းချမ်းသွားပြီးဟိုဘာမှမဖြစ်တော့ဘူးဆိုတော့မထိုင်းအနာပဲတော့ဖြီးပြီးဟိုဟိုပေါ်ဟိနေပြီးတော့ဟိုတိုက်ပွဲကိုလက်ရှိဆောင်နေတဲ့စစ်ဘေးရှောင်တွေအကောင်လုံးသူတို့ပြားပြီးလောက်ဆောင်သွားတာမျိုးရှိတာပေါ့တော့အဲစစ်ဘေးရှောင်တွေတထားတဲ့နေရာကျတော့ဒီစစ်ကောင်စီနဲ့မနီမူဝေးဖြစ်တဲ့နေရာလည်းဖြစ်တဲ့အခါကျတော့ခေါ်သွားပြီးနေ့ရက်သွင်းလောက်ကျတော့တိုက်ပွဲတွေဖြစ်တာပေါ့စစ်ရှောင်တွေကဘလို့နေသားဘလို့ချင်းတွေမျိုးရှိလဲဆိုတော့ဘလို့မှဟိုစီးလို့ဟိုဟောစောစားလို့မရတဲ့နေသားပုံစံမျိုးဖြစ်သွားတာက
စစ်ကောင်စီဘက်ကတနင်္လာရီတိုင်းတွင်းကပလောမြို့နယ်နဲ့တနင်္လာရီမြို့နယ်တို့ကိုဖေဖော်ဝါရီလအတွင်းမှာစစ်အုပ်ချုပ်ရေးကြီးညာပြီးတဲ့နောက်ဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေလည်းပြတ်တောက်နေပြီးဆက်သွယ်ရေးအခက်အခဲတွေရှိနေပါတယ်။မြန်မာနိုင်ငံတနင်္လာရီတိုင်းဘက်ကတိုက်ပွဲတွေကြောင့်ဖေဖော်ဝါရီလကစပြီးထိုင်းဘက်ကိုစစ်ဘေးရှောင်ရာကနန်းလောက်ထွက်ပြေးလာကြပြီးထိုင်းဘက်ကလည်းအဲ့ဒီနယ်မြေတွေမှာစစ်ရေးမတည်ငြိမ်မှုတွေကြောင့်လုံခြုံရေးတွေတိုးချဲ့ချထားတာ၊တန်ဆူးကြိုးတွေကာယံထားတာတွေCA ရပြင်ဆင်တာတွေလှုပ်ဆောင်ထားခဲ့ပါတယ်။အရင်တုန်းကတော့အဲ့ဒီနယ်မြေတွေဟာတိုက်ပွဲမရှိဘဲတည်ငြိမ်တဲ့ဒေသတွေဖြစ်ပြီးစစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်အတွင်းမှာတော့တိုက်ပွဲတွေမကြာခဏဖြစ်ခဲ့ပါတယ်ရှင်
။တနေ့သားကြီးပဲတိုက်ပွဲတွေပိုပြင်းထန်လာပြီးဒုက္ခသည်တွေပိုတိုးလာတာကိုမအေးမှာပြောပြခဲ့တာပါ။အခုတော့ရှမ်းမြောက်နန်းစံမြို့နယ်မှာမိုးသီးရွာမှုကြောင့်လက်ဖက်ခင်းတွေကျက်စီးကုန်တာပါ။ရှမ်းပြည်နယ်မြောက်ပိုင်းနန်းစံမြို့နယ်ထဲမှာရှိတဲ့ဟိုမင်းကျွရမှာမိုးသီးရွာသွန်းတဲ့တံကြောင်လက်ဖက်ခင်းအလုံးဒီပါပျက်စီးကုန်တယ်လို့ဒေသခံတွေကညင်ညွန်နေကြပါတယ်။ရာသီဥတုစက္ကူမကူကာလတွေမှာဖြစ်တတ်တဲ့မိုးလေဝသဖြစ်စဉ်တွေမိုးသီးကြွေတာပါဝင်တခြားသဘာဝဘေးတွေကိုလည်းမိုးစလဌာနကသတိပေးထားပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးအလေးမှပြောပြပေးပါအောင်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းနန်းစံမြို့နယ်ကဟိုမင်းကျေးရွာပါဝင်ရွာနဲ့အနီးဝန်းကျင်မှာမတ်လ15ရက်မနေ့ကမနက်အစောပိုင်းမှာမိုးသီးရွာသွန်းတဲ့တံကြောင်လက်ဖက်ခင်းအကုန်လုံးနှီးပါပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ခူးရမယ့်လက်ဖက်အညွန့်တွေနဲ့အပင်ကြီးတွေကလက်ဖက်အရွက်ကျန်းတွေလည်းအကုန်လုံးပါသွားတယ်လို့နတ်ဆန်ဒေသခံတဦးကပြောပါတယ်
။ဟိုမင်းနဲ့ဒီဟိုမင်းကြီးရွာမယ့်ပေါ့ဒီ3မိုင်4မိုင်အတွင်းပေါ့လေ။အဲအဲ့ဒီမှာမိုးသီးကသူကလောက်ဆာလုံးတော့ပေါ့လေ။အဲအဲ့လောက်လည်းရှိတော့သေးတာလေ။အဲ့အခြေကြီးရတော့လည်းနည်းပါတော့ပါတော့ပါတော့ဒါမျိုးနေပါတယ်အဲ့ဒီမှာဟိုမင်းနဲ့အဲ့ဒီကကျွန်တော်ပြောတဲ့၄-၅မိုင်ပတ်ဝန်းကျင်မှာတော့သူကဒီဆက်ဒီလိုမထွက်သေးတဲ့ဟာတွေကတော့ဒီရွက်ကျန်းတွေအကုန်လုံးပါသွားတာပေါ့လေမနစ်ကခုတ်ထားတဲ့ဟိုလက်ဖက်ပေအသေးတွေကတော့ဟိုခူးလို့လုံနေတဲ့လက်ဖက်ချမ်းတွေအလုံးကတော့အလုံးနီးပါးလောက်အကုန်လုံးဘာမှမရှိတော့ဘူးတဲ့သူကအဲ့ဘက်ချမ်းကများသောအားဖြင့်ကျွန်တော်တို့ဒီဟာနှစ်စဉ်နေ့တိုင်းမိုးသီးရတော့မပြတ်ဘူးပ
ြအခုမိုးသီးကြွေရဲ့ဖြစ်စဉ်ကအဲ့ဒီအရက်မှာနှစ်စဉ်ဖြစ်နေကြရာသီဥတုအခြေအနေလို့လည်းပြောပါတယ်လက်ဖက်အညွန့်နဲ့အရွက်ကျန်းတွေအားလုံးပါသွားပေမဲ့နေအပြက်စီးတော့မရှိသေးဘူးလို့ပြောပါရယ်မြမပြည်နွေကာလဖြစ်တဲ့မတ်လဧပြီလနဲ့မေလတွေမှာနေအပူချိန်မြင့်ပြီးအဲဒီကနေတစ်ဆင့်လေပြင်းတိုက်ခတ်တာမိုးကြိုးပစ်တာလျှက်စီးလက်တာနဲ့မိုးသီးကြွေတာအပြင်နေရာကွက်ပြီးမိုးထေချုံရွာတက်တဲ့မိုးလေဝသဖြစ်စဉ်တွေရှိတယ်လို့မိုးစလကသတိပေးထားပါရယ်ဒီကာလတွေမှာမိုးရွာရင်မိုးသီးကြွေရဲ့ဖြစ်စဉ်မှာနှစ်ဆင်ဖြစ်လေရှိပြီးတော့မြမပြည်အထက်ပိုင်းနဲ့အရှေ့ပိုင်းတွေမှာပိုပြီးဖြစ်တတ်တယ်လို့လည်းမိုးလေဝသနဲ့ဇလဗေဒဌာနကညွှန်ကြားရေးမှူးဦးလာထွန်းကပြောပါရယ်
လေဆိုလို့ရှိရင်ဒါကျွန်တော်တို့လူနဲ့မိုးကြိုကာလတော့ရောက်သွားတယ်အခုဒီလို match တို့ပါလို့ကဒါစောင်းတဲ့လူနဲ့ဆက်ကူးမကူကာလပေါ့နော်ဒါစီပြဲကြတော့သူကအပူချိန်အမြင့်ဆုံးကာလဆိုတော့သူဆက်ကူးမကူကာလတွေမှာလည်းဖြစ်တဲ့သဘောရှိတာပေါ့နော်တကယ်တမ်းကျတော့မိုးသီးကြွေတယ်ဆိုတာကမိုးတိမ်တောင်ပေါ့လေဒီမှာတော့မိုးတိမ်တောင်ဆိုတာသူကတကယ်တမ်းဖွံ့ဖြိုးမှုအားကောင်းရင်သူကပေ၄-၅ဆောင်းတိသူကထိတ်ကြမြင့်အဲ့တော့အဲ့ဒီ၄-၅ဆောင်းလောက်မှာဆိုတော့ပူချိန်ကျသေးနေနေတာရှိတော့တိတ်တိတ်ကြားတွေကအေးတဲ့ခါကျရင်မှာရေတွေခဲတာပေါ့နော်မိုးတိမ်တောင်ကြီးကရွာမိုးရွာတဲ့ခါကျဆိုတော့ရေခဲတွေပါလာတာပေါ့နော
်မိုးသီးကြွေတဲ့ဖြစ်စဉ်ကဧပြီလလောက်မှာအဖြစ်များပြီးတော့အခုနှစ်ထဲမှာမိုးသီးကြွေတာဆော်တယ်လို့လည်းပြောပါရယ် မန္တလေးတိုင်းပြည်ဦးလွင်မြို့မှာလည်းမတ်လ15ရက်မနေ့ကညပိုင်းအချိန်မှာမိုးရွာတာနဲ့အတူမိုးသီးကျွေတာလည်းရှိခဲ့တယ်လို့ဒေသခံတွေစီကသိရပါဗျ။ပဲခူးတိုင်းနဲ့ကရင်ပြည်နယ်မှာလည်းပြီးခဲ့တဲ့တနင်္လာနေ့တုန်းကမိုးသည်ထံပြီးလေပြင်းတိုက်ခတ်တဲ့ဖြစ်စဉ်ကြောင့်တချို့နေရာတွေမှာသစ်ပင်တွေကျိုးပြီးနေအိမ်တချို့ပျက်စီးခဲ့ပါဗျာ
။ရှမ်းမြောက်နယ်စပ်မှာမိုးသီးရွာလက်ဖက်ခင်းပြတ်တာကိုအလိမ်မှဖြစ်ပြခဲ့တာပါ။ကျက်သားရင်းညရဲ့သတင်းပေးပို့ချက်တွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေဆက်လာဖို့ရှိပါသေးတယ်ခင်ဗျာ။
VOA အစီအစဉ်တွေကို Radio ရုံမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ VOA American တန်ကနေမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ1925-31တို့ကနေဆက်လက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကြာသပတေးနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေချာကျမ်းမာရေးကန္တာနောက်တိုင်းရင်သတင်းတောက်တွေရဲ့တိုင်းရင်ဒေတာကသတင်းလွှာစတဲ့ပတ်စင်ကန္တာတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့လက်လက်ခဲရန်အသုံးပြုနိုင်ရေးကြောင်းပြောပြထားပါတယ်စစ်ကောင်စီတပ်ကိုတိုက်ခိုက်နိုင်ဖို့အတွက်အညာဒေတာက PDF တပ်ဖွဲ့တွေဟာအန္တရာယ်ကိုဂရုမစိုက်ဘဲလက်လက်ပစ္စည်းထုတ်လုပ်နေကြပါတယ်လက်နဲ့စမ်းသပ်လို့ခြေလက်ပြတ်သွားသူအသက်ပေးလိုက်ရသူတွေလည်းရှိနေပါတယ်။သူတို့ရဲ့ကြိုးပမ်းမှုကြောင့်နေဦးတော်လိုင်းဟာအခုချိန်ထိအရှိန်ရလာနေကြောင်းဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ကားပါစာစက်ယုံတွေကထုတ်တဲ့ကားပိုင်းချိန်မုံရေးရိုင်ဖယ်စနိုက်ပါရိုင်ဖယ်ဥစည်းတနဆက်ကလေးလောင်ချာနဲ့မော်တာအမျိုးမျိုးအသုံးပြုနေတဲ့စစ်ကောင်စီတပ်ကိုအညာသူအညာသားတွေကလုံတနနဲ့ခုခံတိုက်ခိုက်နေတာနှစ်နှစ်ကျော်သွားပါပြီ။လိုရင်းကြံစနီလာရဆိုသလိုမိမိဘာသာစမ်းသပ်ထုတ်ဝေတာလားအခုဆိုရင်တူမိတနတဲ့အစ်စ်မြင့်နဲ့တတောင်တို့ခွဲဖို့ပြောင်းကျော်တနကိုထုတ်နိုင်ပြီလို့ဆိုပါတယ်။တနဝယ်ယူဖို့လွယ်ကူတဲ့နေရာရှိသလိုခက်ခဲတဲ့နေရာလည်းရှိပါတယ်။တိုင်းရင်းသားတွေနဲ့ဝေးကွာတဲ့နေရာမှာလက်နဲ့ရှားပါတယ်။ NUG အစိုးရလက်လတ်မိတဲ့နေရာရှိသလိုမမီတဲ့နေရာလည်းရှိပါတယ်။ဒါပေမဲ့ NUG နဲ့ပူးပေါင်းလိုက်တဲ့ CDM စစ်သားဟောင်းနေနဲ့ဖွဲ့စည်းထားတဲ့ပြည်သူစစ်သားလက်နဲ့ထုတ်လို့ရအဖွဲ့အကြောင်းဇန်နဝါရီလ23ရက်နေ့ထုတ် BBC သတင်းဆောင်ပါမှာဖော်ပြပါတယ်။အကပ္ပစာလို့စက်ရုံတိဆောက်ပြီးစနစ်တကျထုတ်လုပ်နိုင်တဲ့စံချိန်မီတနက်တွေမထုတ်လုပ်နိုင်သေးပေမဲ့လက်နဲ့ထုတ်လုပ်နိုင်တဲ့အလုပ်ယုံလေးတွေကတော့200ကျော်လောက်ရှိတယ်လို့ဆိုပါတယ်
တိုင်မိုင်းနင်းမိုင်းလက်ပစ်ဘုံဘုံသီးမျိုးစုံနဲ့လက်နဲ့ကြီးတွေကိုထုတ်လုပ်နေပါတယ်ဒရုန်းနဲ့ဒရုန်းဘုံသီးတွေကိုလည်းထုတ်လုပ်နိုင်ပါတယ်လက်နဲ့ငယ်လက်နဲ့ကြီးတွေကိုပြင်ဆင်ပေးပြီး100မမရှော့တိုက်ဒုံးတွေကိုလည်းထုတ်လုပ်ပါတယ်ကပ္ပစမှာတင်ကြားလာခဲ့တဲ့ဤပညာပုံမှာအဓိကအခြေခံပြီးပြင်ပပညာရှင်အချို့ရဲ့အကူအညီနဲ့ထုတ်လုပ်တာလို့ဆိုပါရယ်ပစ္စည်းအစိပ်ပိုင်းတွေကိုစူးစီးတက်ဆင်ပြီးလက်နက်ဖြစ်အောင်လုပ်တဲ့အလုပ်ယုံလည်းရှိပါရယ် AK-47 ပုံစံဆက်တနက်ကိုပြင်ဆင်ပေးတာမျိုးတနက်ပြောင်းရစ်ဖော်တာမျိုးလည်းလုပ်နိုင်ကြပါရယ်ဒါပေမဲ့များပြားလာတဲ့ PDF အဖွဲ့တွေအတွက်လက်နက်လုံလောက်အောင်မထောက်ပံ့နိုင်သေးပါဘူးဒီလိုလုပ်ရမယ်ဆိုတဲ့အသိစိတ်ဝင်လာတာကိုတိုးတက်မှုလို့မြင်ကြပါရယ်ဥပမာမိုင်းပုံအတွက်အမျိုးသမီးတွေရမ်းစက်နေပုံနဲ့မိုင်းဆွဲတိုက်ခိုက်တဲ့သတင်းတွေကိုလူမှုကွန်ရက်တွေမှာတွေ့နိုင်ပါတယ်
။ဒရုန်းနဲ့ဘုံးတယ်ဆောင်ပြီးတိုက်ခိုက်တာဟာຫນွေဦးတော်လာရဲ့ထူးခြားချက်တစ်ခုဖြစ်ပါတယ်။ KNU စစ်ကြောင်းမှာပါဝင်တဲ့ Federal Wing ဒရုန်းတပ်ဖွဲ့ဟာပြန်တမ်းတိုက်ခိုက်မှု438ကြိမ်လုပ်နိုင်ခဲ့တယ်လို့ဆိုပါတယ်။ PDF တိုင်းရင်းတိုင်းမှာဒရုန်းတပ်ဖွဲ့ထားဖို့အစီအစဉ်ရှိပါတယ်။ဒရုန်းမဝယ်နိုင်လို့မိမိဘာသာလေရင်အသေးလေးတွေထုတ်လုပ်ပြီးတိုက်ခိုက်ဖို့ပခောက်ကူအခြေဆိုင် PDF column 1ကကြိုးပမ်းနေပုံကို February 24ရက်နေ့ထုတ်မြေလအတံမှာပေါ်ပြပါတယ်တိုက်လေရင်အသေးစားတစ်စီးကို75သိန်းကနေ30အထိကုန်ကျပြီးအခက်အခဲတွေရကဤပညာကျွမ်းကျင်သူတွေရဲ့အခုအညီနဲ့ထုတ်လုပ်နေတာပါဒါပေမဲ့အတတ်ပညာ3တိုင်းအများရန်ရန်ပုံငွေလုံးနေပါလေ
စစ်တပ်မှာလက်နက်နဲ့ကြီးစံရောင်းစားတဲ့အစဉ်အလာဥနုအစိုးရလက်ထက်ကတည်းကရှိခဲ့ပါတယ်ဒါပေမဲ့အစိုးရခေတ်တွေမှာဒ ီအကျင့်ဟာကြီးထွားလာပုံရပါတယ်စစ်တပ်သုံးတနတ်တလက်ရဲ့ပေါင်စည်းဟာအမျိုးအစားကိုလိုက်ပြီးသိန်း40ကနေသိန်း120အထိရောင်းစည်းရှိတာမို့စစ်ကောင်စီတပ်မှလက်နက်ပျောက်ဆုံးမှုတွေများပြားလာပါတယ်တာယာဝတီမြို့နယ်အခြေစိုက်စစ်ကောင်စီတပ်ရင်း35မှာတနတ်အလက်ပေါင်း50ကိုရောင်းစားပြီးပြောင်ဆုံးစည်းရင်လှုပ်ထားပုံကိုမတ်လ1ရက်နေ့ထုတ်အီယာဝတီတိုင်းသတင်းမှာဖော်ပြပါတယ်ထွေအုပ်အတိုင်းဝိုင်းနဲ့ပြူစောထီးတွေဟာစစ်တပ်သုံးလက်နက်တွေကိုဝယ်ယူကန်ဆောင်ကြတယ်လို့ဆိုပါတယ်ရှေ့တန်းမှာတပ်သားကြဆုံးလို့လက်နက်ပြန်မရတာကိုအကြောင်းပြပြီးရောင်းစားကြတာဖြစ်ပါတယ်လက်နက်နဲ့အတူနှွေဦးတော်လိုင်းရေးဘက်ကိုကူးပြောင်းလာကြတဲ့စစ်သားဟာသိန်း50လောက်စုငွေရရှိနိုင်ပါတယ်
စကိုင်းတိုင်းပလဲမျိုးနယ်ကတိုက်ကား PDF ဟာသုံးမိုင်အဝေးအထိပြင်နိုင်တဲ့ဒုံးကျည်တွေထုတ်လုပ်သုံးဆွဲနေတယ်လို့လွန်ခဲ့တဲ့နှစ်ဇူလိုင်လ30ရက်နေ့ထုတ် VOA သတင်းမှာဖော်ပြပါဗါးအစာပိုင်းမှာဘုံသီးမိုင်းနဲ့သနတ်ထုတ်လုပ်ပြီး6လအတွင်းမှာဒုံးလောင်ချာသနတ်တွေထုတ်လုပ်နိုင်တာလို့ဆိုပါတယ်ကရင်နီ Generation Z ဘွဲကတော့55မမ80မမနဲ့130မမမော်တော်တွေထုတ်လုပ်နိုင်တယ်လို့ဆိုပါတယ်မော်တာကြီးတစ်နှစ်20လောက်ထုတ်နိုင်ပြီပဲကုန်ချမ်းရရှိဖို့နဲ့ရန်ပုံငွေရှိဖို့လိုအပ်တဲ့ပြဿနာအများအားဖြစ်နေတယ်လို့ဆိုပါတယ် NUG ကာကွယ်ရေးဝန်ကြီးလက်အောက်မှာတိုင်ရင်300နီးပါးရှိပြီး PDF တပ်ဖွဲ့900လောက်နဲ့ဆက်သွယ်ထားတယ်လို့ဆိုပါတယ်ဒါပေမဲ့မကွေးစကိုင်းနဲ့မန္တလေးတိုင်းမှာလက်နေရဖို့အခက်အခဲရှိတာကြောင့်ဒေတာကန်တွေဟာအလုံယုံတွေဖွဲ့ပြီးလက်နဲ့ထုတ်လုပ်ကြရပါလေ PDF တပ်ဖွဲ့အချင်းချင်းအတက်ပညာဖလှယ်ကြပါတယ် PDF ထုတ်လုပ်တဲ့လက်နဲ့တွေဟာစစ်ကောင်စီရဲ့လက်နဲ့အင်အားကိုမရှင်နိုင်ပေပေမဲ့နေကန် PDF တွေရဲ့ကြမ်းကျင်မှုကြောင့်အတိုင်းအတာတစ်ခုထိတော့ထိရောက်မှုရှိတယ်လို့ဆိုပါတယ်ဒါကြောင့်လက်နဲ့ကောင်ရရှိဖို့ကိစ္စရာ NUG အပေါ်မှာအများကြီးမူတည်နေပုံရပါလေခင်ဗျာ
စကောင်စီကိုဆန့်ကျင်နေတဲ့ PDF တပ်ဖွဲ့တွေလက်နက်ခဲယံစမ်းသပ်ထုတ်လုပ်နေတာကအသက်အန္တရာယ်ကြုံခဲ့ရပေမဲ့နေဦးဒေါ်လာရေးအတွက်ဆက်ရှင်ရစေတဲ့စရာကိုဥက္ကံခဲယံမြန်မာရေးသုံးသက်ချက်မှာနှာစင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုပြောပြပေးပါမယ်အာဟာရပြည့်ဝစွာရရှိရေးစီမံသင့်ဖို့ကိုဒီတစ်ပတ်ပြောပြထားပါလေမြန်မာနိုင်ငံမှာအာဟာရပြည့်ဝစွာကိုငွေကုန်ကြေးကျနည်းနည်းနဲ့တစ်ပိုင်းတစ်နိုင်ရှာဖွေစိုက်ပျိုးခြင်းဖြင့်ရရှိနိုင်တယ်လို့အာဟာရပညာရှင်တွေကအကြံပြုနေပါတယ်ဘလို့ဟင်းရတွေကိုဘဲပုံရှဖွေစိုက်ပြိုးနိုင်ပါလေဒီအကြောင်းနယူးယောက်မြို့ကော်နယ်တက်ကတူကအပြည်ပြည်ဆိုင်ရာအာဟာရဆိုင်ရာပမခဒေါက်တာခင်မချိုကိုကျွန်တော်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပမခဒေါက်တာခင်မချိုခင်ဗျာကျွန်တော်တို့ကျန်းမာရေးနဲ့တင့်တော်မယ်အာဟာရရှိစာပေါ့နော်ရနိုင်ရေးအတွက်ပြဿနာတွေစားပုံတတ်ပုံအားနည်းချက်တချို့နဲ့ဘလို့စားသင့်ပုံတချို့ကိုပြောပြီးမှဒီတစ်ခေါက်တော့ဆံမရေးဒီအာဟာရရှိစာရရှိရေးဘလို့ကျန်းစာချိုးပန်းတင်တာကိုအဓိကပြောမှာမို့ဘာကနေအဓိကစရှင်းပြကြရစမလား
ဒီအာဟာရချို့တဲ့ချင်းကအခုကိုယ့်ရဲ့စားတောင့်နေထိုင်မှုမှာကစနစ်မကျဘူးအဲ့တော့အခါဒီကပတ်စံရှိတာမရှိတာအနေနဲ့မဆိုင်ဘူးအဲ့တော့လူတွေကပြောကြတာဆင်းရဲလို့ပတ်စံမရှိလို့ပေါ့နော်ဒါဒီဝယ်မစားနိုင်ဘူးအဲ့တော့ကျမလေးတလားတိတိစားပြခဲ့တယ်ဘယ်ဈေးမှသွားစရာမလိုပတ်စံလည်းဘာမှထုတ်ပြီးဝယ်စရာမလိုပဲနဲ့တနေ့တနေ့ကို့အိမ်ထဲမှာခြံထဲမှာစိုက်ထားတဲ့ဘူးညွန့်နေဖျုံညွန့်နေဘူးသီးတွေဖျုံသီးတွေဘဲဆောင်ငါသီးတွေအဆနွင်းပင်ကဆနွင်းတက်တွေအဲ့လိုမျိုးပေါ့နော်အဲ့ဒါတွေဟိုပဲလေတနေ့တမျိုးမယိုးရအောင်လို့အာပြီးလို့ရှင်ပဲဒီပဲဟင်းနေပေါ့နော်ပဲပြုတ်သေးအာပဲပြုတ်ကလေးကိုချက်သွင်းစိမ့်လေးနဲ့တုပ်လိုက်အာပဲလေးကိုခါတယ်ဒဲဦးလေးထဲမှာစီပူထိုးလိုက်အာပြီးလို့ရှင်အရွက်တွေကိုခူးပြီးတော့အသင်မော်ရွက်လည်းခူးပြီးတုပ်စားလို့ရတာပဲဘလော့ပီနန်ခင်းနေကဘလော့ပီနန်အရွက်အနှုတ်လေးတွေလည်းခူးပြီးတော့တုပ်စားလို့ရတာပဲဟောပြီးလို့ရှိရင်မယ်ဇလီရွက်ကလည်းအင်မတန်မှအာမြန်မာပြည်မှာနာမည်ကြီးတယ်လေဒဇာမုံလာဆိုရင်မယ်ဇလီဖူးတုပ်အဲစားကြတယ်ဆေးဘက်ဝင်တယ်အဲမယ်ဇလီရွက်ကိုကြတော့သူက12မျိုးဟင်းမျိုးကိုချက်တာလောက်ကလွဲပြီးတော့မစားကြဘူးမယ်ဇလီရွက်ကိုလေကျမတို့တန်းပြည်မှာဝယ်စရာတော့မလိုဘူးမယ်ဇလီရွက်ခူးလို့ရတဲ့နေရာအများကြီးရရှိတယ်မြို့ပေါ်မှာရောရွာမှာရောမယ်ဇလီရွက်တွေအများကြီးရှိတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီမယ်ဇလီရွက်ကဘလို့အဟာရရနိုင်လဲဆရာမ
မယ်ဇလီရွက်မှာကတန်တက်တွေအများကြီးပါတယ်အဲ့တော့မယ်ဇလီရွက်ကိုသမီးစားဆုံးတစ်စွန်းလောက်စားလိုက်ရင်ကိုလူတစ်ယောက်တစ်နေ့လိုအပ်တဲ့တန်တက်ရဲ့သုံးပုံတစ်ပုံရပြီလား Hello, Zoro. Going some megan, no tiny megan, at the money of clear, then that should do an yoga, strap, Nima, you must dunk out like a young woman, Malone. But not then, but the be joy in Subo Yabo, Subo Yagar, Lagamia, Wemayarabo, no? And I'll go in my go side highly, Subo be the beans, Sully, in a Yichure, Yamani, Jossi Bangi, Yichure, and Halima, that Subo beans, while a side Haluyare, Commonjin being in it. Go chocha like a ye lady, Lahada Pimodoro. Go chocha like ye lady, can I go direct a subya lady, Masa, both and be that. Yichurin Yalima, at the mobbing lady side hammer, Kayandi bin lady, Yombati bin lady, and you design bin lady, and you design lady Sasa Saluya. So look, new lady, Hindi, you are clear, Bono, or Mamu Kunabulaga, Yichurin Yalima side we are.
Okay, now you are blue tapio, a chance to change the Sema.
Mibo Jang, eh, Uri Quadi Titania, Pagani Sirenia, Arabagani Siramale, Pavanave, and Nani, Siri, the Kako Tatu Tati, Tantati, Hiari, Sip like the Pagani, Uri Sip like the Jaguare Gio. အဲ့ဒီမှာကတ်စိုက်ထားတဲ့အပင်လေးတွေပေါ့နော်အဟရတခါကျွေးပြီးထားဖြစ်သွားတယ်ဆိုတော့စစောပြောတဲ့တမောပင်လေးတပင်စိုက်ထားမလားမာလကာပင်လေးတပင်စိုက်ထားမလားစုဘုတ်ပင်လေးတွေအချမောင်ပင်လေးတွေညီမလူငှချမောင်ရွက်ကြိုက်တယ်လေအဲ့တော့ဒီသီးဆောင်ဟင်းတပွဲချက်စားလို့ရမယ်အပင်လေးအဲ့တော့ခရမ်းပင်စိုက်လို့ရတယ်ရုံးပင်စိုက်လို့ရတယ်ဘဲဆောင်ကားပင်လေးစိုက်ထားလို့ရတယ်ဟောအင်ကောင်မိုးလေးပေါ့အညို့နေအ အဲ့လိုမျိုးလေးပေါ့နော်ဒါဒါယောဟမာနေတဲ့တလေထုံးစံပြောတာ
ဟုတ်ကဲ့မြို့ပေါ်အတွက်ဆင်ရစမှာ
အခုကတိုက်ဒီနေကြတယ်အစာဦးတွေနေကြတယ်ကိုပိုင်အင်းကိုပိုင်ချန်ဆိုတော့တော်တော်ဟိုချမ်းသာတဲ့လူမှနေနိုင်တာပေါ့အဲ့တော့မြို့ပေါ်နေတဲ့လူတွေကြတော့ဟိုမှာအိုးနဲ့ဆိုင်လို့ရတဲ့အရာလေးတွေပေါ့ဗာလဲဆိုဟင်ခတ်အမွှေးကြိုင်လိုမျိုးပေါ့ဟိုနန်းနံပင်လေးတွေပင်ဆိုဆိုတဲ့အပင်လေးတွေ
ပင်စိမ်းပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အဲ့နောက်ပြီးလို့ရှိရင်ကျမတို့ mince လို့ခေါ်တဲ့ဟိုပူစီနန်းလို့နော်ပင်စိမ်းမှာမှာနှစ်မျိုးရှိတယ်ပေါ့ကျမတို့ sweet basil လို့ခေါ်တဲ့အနောက်နိုင်ငံတွေမှာကျမတို့ဒီတိုင်းဆက်လက်မှာစားတာတို့ pizza မှာတင်စားတာတို့မြန်မာပြည်မှာရှိတဲ့ပင်စိမ်းကကြတော့အနီအောင်လည်းရှိတယ်အစိမ်းအောင်လည်းရှိတယ်ငါးဟင်းတွေပါတယ်ချဲအများအားအုပ်ပြီးချက်တာအဲ့လိုပင်စိမ်းပေါ့ဆိုအဲ့ဒီရာမျိုးလေးတွေကကြတော့ခုနအိုးနဲ့လည်းစိုက်လို့ရတယ်မိဖို့ချောင်းပါလေအရှင်မီကွက်လက်လေးနည်းနည်းရှိနေနည်းနည်းလေးမှဟိုခြံစည်းရိုးအပင်လေးမှအဲ့နောက်ပြီးဇပယ်ပင်ပင်လိုဟာမျိုးတို့ဂျင်းပင်လိုဟာမျိုးတို့ဂျင်းပင်လေးတစ်ပင်စိုက်ထားရင်ရေချိုးတဲ့ကန်လေးနားမှာအဲ့တော့ဂျင်းပင်လေးတစ်ပင်စိုက်ထားရင်ကိုအောက်မှာပွားနေတယ်အတွားတွားနေတယ်အမြစ်တွေအများကြီးဆိုတော့အဲ့အမြစ်ဂျင်းနေပေါ့နော်ဂျင်းတက်တွေကတစ်တလုံးစားမကုန
်ဟုတ်ကဲ့ဆရာမအခုလိုစိုက်ဖို့ကိုနောက်ထပ်ရောဘလိုလူတွေကိုအကြံပြုချင်တယ်ဆရာမ
ဒါပဲပြောပြောဒီနေ့ကြီးပဲမစားဘူးမစားဘူးပေါ်တဆေးကြောက်လို့ပေါင်းတဆေးကြောက်လို့မစားဘူးဆိုတော့ဟာဒါဆိုလို့ရှိရင်ဒါဒီမစားတော့မရဘူးဒါဒီစားမှသာလေအနုအဟာရလို့ပြောတဲ့ micronutrients တွေကရမှာဆိုတော့ဒါဆိုရင်ဘလို့နီးလန်းရှာကြမလဲဆိုတာတော့ဝယ်စားမှစိတ်မချဘူးဆိုရင်နံပါတ်1ကိုကိုနိုင်ဘလို့စိုက်မလဲခုနပြောသူမြေကြီးရှင်အမြေကြီးအိမ်နာခွေးရှင်အိမ်နာခွေးအိမ်ရှိရှင်အိမ်ရှိဒါမှမဟုတ်အိုးလေးနဲ့စိုက်လို့ရရင်အိုးလေးပေါ့ခုနဟီတီဟီဝက်တွေကတော့အိုးနဲ့စိုက်လဲဘယ်ရမလဲဒါကတော့မဖြစ်ထွန်းနိုင်ဘူးပေါ့ဒါမျိုးပေါ့မှာဥမာရန်ကုန်မြို့ဝန်နေနေလို့ဆိုရန်ကုန်ကနေတနာ ਈ ခွဲလောက်ကမ်းပေါင်းသွားရင်ရောက်တဲ့ညောင်နှစ်ပင်လိုနေရာမျိုးတို့အဲ့ဒီမှာ GAB ဆိုပြီးတော့ဇုံတတ်မှတ်ပြီးတော့ good agricultural practices စိုက်ပျိုးရေးနီလန်းကောင်းစနစ်များနဲ့စိုက်ပျိုးနေတဲ့အစ်သီးရွက်တွေရှိတယ်ဆိုအဲ့လိုနေရာမျိုးတွေမှာဥမာအရှိတကုံတို့လိုဟာမျိုးတွေဆိုအဲ့လိုမျိုးမြေတွေမှာစိတ်ဝင်စားတဲ့စိုက်ပျိုးထုတ်လုပ်သူတောင်သူပြည်မြန်ခုနလိုမျိုးဒီလိုစိတ်ဝင်စားတဲ့ဝယ်မဲ့သူပေါ့စုပြီးတော့မှဟိုအရင်းကြီးထောက်ပံ့ပေးလိုက်မယ်ဆိုလို့ရှိရင်စိုက်တဲ့သူကစိုက်ပြီးတော့ဒီနန်လေးပေါ်လို့ရှိရင်တပတ်ကိုတစ်ချိန်ပြန်လာပေးတာမျိုးလို့ပေါ့အဲဥမာပြောရရင်တော့ဒီ United States မှာဆိုရင်ကျမတို့ဟို CSA လို့ခေါ်တဲ့ Community Supported Agriculture အဲ့တော့ community ကနေပြီးတော့စိုက်ပျိုးထုတ်လုပ်သူအရင်ငွေကြိုပြီးတော့ပေးလိုက်တာတော့ဒါတွေဒီနန်လေးကို organic အတိုင်းစိုက်ပါပိုတက်ဆေးပေါင်းတက်ဆေးတွေမကြွေးပဲနဲ့ဆိုအဲ့ဒီပညာလေးတွေကိုကျမတို့ဖိလစ်ပိုင်မှာ2008ခုနှစ်တည်းကစပြီးတော့ဖိလစ်ပိုင်အစိုးရလူတွေအမေရိကကိုလာပြီးတော့တင်ကြတော့ကျမတင်ပေးထားတယ်တဲ့ကျမကိုနိုင်သူတို့စီရောက်သွားတယ်အစပိုင်းမှာနည်းနည်းခက်တယ်တဖြည်းဖြည်းနဲ့အခုတော့ဖိလစ်ပိုင်ရဲ့မနီလာမြို့မှာရှိတဲ့အမျိုးပြလူဦးရေကအဲ့ဒီစနစ်ကလေးကိုစပြီးကျင့်သုံးလာကြတ
ယ်ဟုတ်ကဲ့အဲ့ဒီတော့ဒီနေရာမှာဝေကုံတာနဲ့ဒီအချိုးရလိုက်တာကိုဘလို့ချိန်တင်မလဲဆရာမကြီ
းအဲ့လိုဟင်းတိဟင်းဝဲကိုတပတ်တစ်ချိန်ထုတ်လို့သူစီကတိုက်ရရတဲ့အတွက်စားတဲ့သူကဥပပစံကုနာကြိုပေးထားတော့လဲပဲရရှိတဲ့အချိုးကျေးဇူးကကျတော့အများကြီးရတယ်လက်လက်ဆက်ဆက်လုံးဝ safety အဲ့တော့အနေရလဲကင်းနဲ့လက်ဆက်တဲ့အတွက်အာရတံပိုးက maximize အပြည့်ရတယ်ဒါမျိုးလေးတွေကိုဒါရန်ကုန်မှာနေတဲ့လူတွေဆိုလို့ရှိရင်အဲ့လိုစဉ်းစားလို့ရတယ်။ဆိုတော့ကျမကြီးနဲ့ညီမျိုးဖို့အတွက်အဟာရကိုရင်းနှီးမြှုပ်နှံရတာတန်ဖိုးဖြတ်လို့မနိုင်ဘူး။ဒါလို့လဲဆိုယောဂတကယ်ဖြစ်ရင်လူအသက်ပါဆုံးရှုံးနိုင်တာဖြစ်တဲ့အတွက်ဒီလိုမျိုးနေရာမှာအခုလိုမျိုးပတ်စံလေးမပြောပါတော့ဘဲနဲ့ရင်းနှီးမြှုပ်နှံမှုလုပ်ခြင်းကြောင့်ကိုကလက်ဆက်ပြီးတော့အနီးရကင်းတဲ့ safety food တွေကိုရတဲ့အတွက်ကိုကျမ်းပါတယ်မိသားစုတစုလုံးကျမ်းပါတယ်အဲ့လိုမိသားစုတွေကြီးပဲရှိနေမယ်ဆိုရင်55တန်းတော့လူဦးရေရှိတဲ့တိုင်းပြည်တစ်ပြည်လုံးကျမ်းပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆင်းပါ
မြန်မာနိုင်ငံမှာအာဟာရပြည့်ဝစွာရရှိနိုင်ဖို့ငွေကုန်ကြေးကျနည်းနည်းနဲ့ကိုယ့်ဟာကိုယ်တဘာဝပေါက်တာတွေကိုရှာယူတာနောက်ကိုယ့်ရင်မှာနောက်မြေနှင်းငယ်ရှိတဲ့နေရာတွေမှာစိုက်ယူတာတွေကိုစစင်စားသင်တာအတွက်ကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးကဏ္ဍမှာနှဆင်ကြည့်ရှုခဲ့ကြရတာပါအခုတခါတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုဆက်ပြောပြမှာပါရှမ်းကယားနောက်ကချင်ချင်းမွန်ကရင်ရခိုင်ပြည်နယ်တွေကသတင်းတွေကိုစူးစီးပြောပြထားပါတယ်ဒီအစီအစဉ်ကိုတော့FEVR Fever လို့အတူကောက်ခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတောက်ဝိုင်းတော်သမားအဖွဲ့ကတင်ဆက်ပေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒီတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းတော်မှာနားဆင်ရမှာတွေကတော့ရှန်ဂရီနီနေဆက်စစ်ပေးဆောင်စခန်းဘက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကအသက်80ကျော်အရွယ်အဖိုးနဲ့အဖွား2ယောက်ကိုမိရှို့တပ်သွားပါရီ KBC ဥက္ကဋ္ဌဟောင်းဒေါက်တာကာလမ်ဆမ်ဆွန်ကိုမြစ်ကြီးနားထောင်တွင်တရားရုံးကနေပုံမှန်50နှစ်ကကြီးနဲ့ထတ်တိုးဆွဲချက်တင်လိုက်ပါရီသတင်းလွှာတွေထဲမှာတော့ရှန်ကယားနယ်ဆက်ပင်လောင်းမြို့နယ်နန်းနေရွာကရွာသားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုဟာလူမှုကိုပြစ်မှတ်ထားတဲ့ရက်ဆက်တဲ့လုပ်ရဖြစ်ကြောင်းရှန်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါ
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းကယင်နီနယ်စပ်စစ်ဆောင်စခန်းတနေရာကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကအသက်80ကျော်အရွယ်အဖိုးဖွားနှစ်ယောက်ကိုမိရှို့တပ်ဖြတ်ခဲ့တယ်လို့ခုနှစ်တန်းကျောင်းသားကလေးတယောက်ကိုလည်းတပ်ဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်။အဖိုးဦးလာငိမ့်အဖွားတော်မူလူနဲ့အသက်15နှစ်အရွယ်ခုနှစ်တန်းကျောင်းသားမောင်ကျော်ဟူးတို့ကိုစစ်တပ်ကတတ်ခဲ့တယ်လို့ဖေခုံပြည်သူ့ကာကွယ်ရေးတပ်တပ်ရင်းနှစ်ကမတ်လ14ရက်နေ့ကသတင်းထုတ်ပြန်ပါတယ်မတ်လ12ရက်နေ့မှာရှမ်းကယင်နီနယ်စပ်မိုးပြဲအရှိဖက်ကန်းရှိတောင်ပေါ်စစ်ဘေးရှောင်တနေရာမှာစစ်ကြောင်းထိုးလာတဲ့တပ်မတ်66ကနေပြီးတပ်ကြီးရွယ်အိုနဲ့ကလေးတချို့ကိုဖမ်းဆီးကာလူသားတိုင်းအဖြစ်အသုံးပြုတာတွေရှိခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဖမ်းဆီးထားတဲ့စစ်ရှောင်ပြည်သူတွေထဲက3ယောက်ပြစ်ဒဏ်ခံရပြီးတချို့ပြန်လည်လွတ်မြောက်ခဲ့တယ်လို့စစ်ရှောင်တွေကပြောပါတယ်
ရှမ်းပြည်နယ်တောင်ပိုင်းရောင်ရွှေမြို့နယ်မှာထောင်ပေါက်မှုဖြစ်ပွားခဲ့ပြီးထောင်ပိုင်းများရဲ့ပြစ်ခတ်ရိုက်နှက်ဖျန်းစီးမှုကြောင့်အကျဉ်းသားတယောက်သေဆုံးပြီး3ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီဖြစ်စဉ်ဟာမန္တလေး14ရက်နေ့ကဖြစ်ပွားခဲ့တာပါအကျဉ်းသားတွေဟာထတ်ဆောင်ရဲ့လက်ရန်လှေကားတွေကိုဖျက်ဆီးအိတ်ဆောင်ဆောင်ကိုရိုက်နှက်ပြီးအုတ်တိုင်းကျော်ထွက်ပြေးသွားတာဖြစ်တယ်လို့စစ်တပ်ပိုင်းမြန်မာအတန်နဲ့ရုပ်မြင်သံကြားကလည်းတရားဝင်ကြေညာသွားခဲ့ပါတယ်တောင်ကြီးမြို့နယ်တောင်လေးလုံးထောင်နဲ့နေဆက်သူတယောက်ရဲ့ပြောပြချက်အရထောင်စုပူမှုဖြစ်ပြီးနောက်အမျိုးသားနှစ်ထပ်ဆောင်တစ်ကအကျဉ်းသား15ယောက်လောက်ကအုတ်တိုင်းပေါ်ကတဆင်ကြော်တက်ကထွက်ပြေးဖို့ကြိုးစားခဲ့ပေမဲ့အားလုံးကိုပြန်ဖမ်းမိထားတယ်လို့ပြောပါတယ်
ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဟောင်းတိတ်ခါရောရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကိုမတ်လ14ရက်နေ့ကမြစ်ကြီးနားထောင်တွင်တရားရုံးကနေအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှ9နှစ်ကကြီးနဲ့ထပ်တိုးဆွဲချက်တင်လိုက်တယ်လို့နီးစပ်သူတွေကပြောပါတယ် NUG တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့တရားဆွဲဆိုထားတဲ့အကြမ်းဖက်မှုပုံမှ9နှစ်ကကြီးကိုဆွဲချက်တင်လိုက်တာလို့ပြောပါတယ်ဒေါက်တာကလမ်ဆမ်ဆွန်ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ4ရက်နေ့ကမန္တလေးအပြည်ပြည်ဆိုင်ရာလေစိတ်မှစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ဆရာဖကဖမ်းဆီးသွားခဲ့တာဖြစ်ပြီးသူ့ကိုဆွဲဆိုထားတဲ့အမှုသုံးခုထဲကပုံမှန်905ကကြီးမတရားအတင်းဆက်တံမှုအဥပဒေပုံမှန်ဆက်ခွန်တစ်တို့ကိုလည်းဖေဖော်ဝါရီလ28ရက်နေ့ကဆွဲချက်တင်ထားပါတယ်
ချင်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းဒေသမှာစစ်ကောင်စီတပ်ဖွဲ့ကစစ်အင်အားအလုံးအရင်နဲ့စစ်ကြောင်းခြေတက်လာနေပြီးချင်းကကွေတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေဖြစ်ပွားနေပါတယ်စစ်ကောင်စီတပ်ဖွဲ့ဟာမတ်လ9ရက်နေ့9ရက်နေ့တွေမှာတန်ချက်ကနှစ်စီးအပါဝင်ကားအစီး30ကျောင်းနဲ့ကလေးမြို့ကနေချင်းတောင်ကိုတက်လာခဲ့တာဖြစ်ပြီးမတ်လ17ရက်နေ့ကစလို့ကလေးဖလန်ကားလမ်းမပေါ်မှာချင်းကကွေတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေပါတယ်မတ်လ17ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲမှာစစ်ကောင်စီဘက်က6ယောက်သေဆုံးပြီး 21ယောက်ဒဏ်ရာရရှိခဲ့တယ်လို့ချင်းကွယ်တပ်ဖွဲ့တစ်ခုဖြစ်တဲ့ CDMC ရင်ကထုတ်ပြန်ပါတယ်စစ်ကောင်စီတပ်နဲ့ချင်းမျိုးသားကွယ်တပ်ဖွဲ့ CNDF တို့ဟာလည်းမလ14ရက်နေ့မှာဗားလုံနဲ့ထင်းရှုစခန်းကြားမှာတနေကုန်နေပါတိုက်ပွဲဖြစ်ပွားခဲ့ကြပါတယ်
မွန်ညင်ညွန့်ရေးပါတီ MUP အနေနဲ့စစ်ကောင်စီရဲ့ပြည်ထောင်စုရေးကောက်ပွဲကော်မရှင် UEC မှမတ်လ15ရက်နေ့ကနိုင်ငံရေးပါတီတည်ထောင်ခွင့်မှတ်ပုံတင်လိုက်ပြီးလို့ပဟိုအလုံမှုဆောင်ဖွဲ့ဝင်ဒေါက်တာပညာအောင်မိုးကပြောပါရယ်ဒါအပြင်ကရင်ပြည်နယ်ထဲက MUP ပါတီကိုလည်းနိုင်ငံရေးပါတီအဖြစ်မကြာခင်ဆက်လက်မှတ်ပုံတင်သွားဖို့ရှိပေမဲ့ရန်ကုန်ပဲခူးနဲ့တနင်္သာရီတိုင်းက MUP ပါတီကတော့မှတ်ပုံတင်ဖို့မဖြစ်နိုင်တဲ့အခြေအနေတွေမှာရှိနေတယ်လို့ဆိုပါရယ်လက်ရှိအချိန်ထိနိုင်ငံရေးပါတီအဖြစ်ရွေးကောက်ပွဲကော်မရှင်မှမတ်ပုံတင်လျှောက်ထားတဲ့ပါတီပေါင်း21ပါတီရှိနေပြီဖြစ်ပြီးပြည်ထောင်စုတဝန်းလုံးစည်းရုံးမဲ့ပါတီက9ပါတီရှိနေပါတယ်
ရခိုင်ပြည်နယ်မန်အောင်မြို့နယ်မှာအကြောင်းအမျိုးမျိုးကြောင့်ရန်နာထားခဲ့တဲ့ရခိုင်ယဉ်ကျေးမှုဆိုင်ရာအသိပညာပေးသင်တန်းတွေကိုမေခအလင်းရောင်ပရဟိတလူငယ်အသင်းကမကြာမီပြန်လည်တင်ကြားတော့မှာဖြစ်ပါတယ်ရခိုင်ပြည်မှာတစ်ချိန်ကဒွန်းကားခဲ့တဲ့ငဆွေအကဒုံးအကတွေဟာမန်အောင်ကျွန်းမှာပျောက်ကွယ်လူနီးပါးဖြစ်နေပြီးလူမျိုးခြားယဉ်ကျေးမှုတွေလွှမ်းမိုးတာမခံရအောင်မန်အောင်ကျွန်းတစ်ခုလုံးမှာရှိတဲ့ကြီးရွာတွေမှာအေဘီလာ25ရက်နေ့ကစပြီးတင်ကြားပေးတော့မှာဖြစ်တယ်လို့သင်ပြန်ကြိုက်တာဝန်ခံကိုမင်းထက်စော်ကပြောပါတယ်ရွာတရွာကို3ရောက်နှုံးနဲ့ဆရာဖြစ်တင်နှံပေးဖို့စီစဉ်နေပြီဖြစ်ပြီးတင်နှံအတွက်ကုန်ကြစိတ်ကိုတော့နိုင်ငံတကာရောက်ရခိုင်လူမျိုးတွေနဲ့ဖွဲ့စည်းထားတဲ့ရခဝနငွေပရိသတ်အသင်းကထောက်ပံ့သွားမှာဖြစ်ပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်တောင်ပိုင်းရှမ်းကယားနယ်စပ်ပင်လောင်းမြို့နယ်နန်းနှင်းရွာမှာတန်ဃာတော်တွေအပါဝင်ရွာသားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုကလူထုကိုပြစ်မှတ်ထားတဲ့စစ်တပ်ရဲ့ရက်စက်မှုလို့ရဖြစ်ကြောင်းရှမ်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုလိုက်ပါတယ်ဒီကြောင်းကိုတော့နမ်မဟောင်ကနေစူးစီးတင်ဆက်ထားပါတယ်
မတ်လ17ရက်နေ့ကပင်လောင်းဖယ်ခုံကျမ်းမှာရှိတဲ့နှမ်နေရွာဖက်မှာစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေအကြားစစ်ရေးတင်းမာနေရာကနေစစ်တပ်ကဝင်ဟင်ကနေရောမြေပြင်ကနေပါပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ
်ဘုလဝနှမ်နေငါတန်းဘုံကဝနှမ်နေငါအပ်ခိုင်းမိုက်ပါ
စစ်တပ်ကလေနဲ့ပြစ်ခတ်တယ်ရွာရဲအိမ်တွေမီးလောင်နေတယ်။ဘဝကလုံခြုံမှုလုံးဝမရှိတော့ရွာသားတွေထွက်ပြေးတင်းရှောင်နေရတယ်။စိတ်မကောင်းလို့တညလုံးအောင်ငိုနေရတယ
်။နှမ်နေရွာဟာရှမ်းပအိုးနဲ့ကရင်နီတိုင်းသားတွေပေါင်းပြီးနေထိုင်တဲ့အိမ်ခြေ300ကျော်ရှိတဲ့ရွာဖြစ်ပါတယ်။စစ်တပ်ကပြစ်ခတ်လို့နေအိမ်တစ်ဝက်လောက်မီးလောင်ပျက်စီးခဲ့ရပြီးရွာသားတစ်ဝက်ကျော်ကလည်းနေရာကနေစွန့်ခွာပြီးဘေးကင်းတဲ့နေရာတွေဘက်ကိုထွက်ပြေးခွာလုံခဲ့ရပါတယ်။ရွာသားတချို့ပုံကြီးကျောင်းထဲခိုလုံနေကြစဉ်စစ်တပ်ကရွာထဲကိုဝင်လာပြီးအယောက်30နီးပါးကိုပစ်တက်ခဲ့တယ်လို့နှမ်နေရွာသားကရှမ်းနယ်ဗမာစကားရောနှောပြီးအခုလိုပြောပါတယ
်။တန်းစီပြီးတော့ပစ်တက်သွားတာမှန်နေပြီအိုးခေါမွေခေါအောင်နှုတ်ဖလေခေါအောင
်နိုင်ရံပက်မျက်နှာမူခိုင်းပြီးနောက်ကြောကနေတနက်နဲ့ပစ်ခတ်ခဲ့တာနိုင်ရံမှာကြည်ဆန်တွေကြီးပဲတော်တော်ရက်ဆက်တယ်တန်ခါ3ပါးပါတယ်စစ်တပ်နဲ့ဒူဘိုပြည်သူစစ်တွေပါတယ
်ဒီလောက်ရကစစ်ရာဇဝမှုမြောက်တယ်လို့ KNDF ကထုတ်ပြန်ထားပါတယ်ပအိုးအရက်ဖက်လူမှုအဖွဲ့အစည်းကလည်းအခုလိုရွာသားတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်တာဟာစစ်ရာဇဝမှုလူသားဖြစ်မှုကိုဆန့်ကျင်တဲ့ရာဇဝမှုကိုကျူးလွန်နေကြောင်းနဲ့ဒီအပေါ်ပြင်းထန်စွာရှုတ်ချကြောင်းမတ်လ14ရက်နေ့ကထုတ်ပြန်ပါတယ် SARF ရှမ်းလူအခွင့်အရေးမှန်နိုင်ကလည်းစစ်ရာဇဝမှုမြောက်တယ်လို့လည်းရှမ်းဘာသာစကားနဲ့အခုလိုသုံးသပ်ပါတယ
်ควรเปลี่ยนอันที่ไฮสุดแล้วเนาะแห่งนี้มันเป็นในพื้นที่อัน
ตะแก้วยะเสร็จแล้วยะผิดเลยสิยะสมมุติหมอกเลยยาตาฤกูปิ่มาท้าไรกูยะสายโพไตต้นโลบาเร
ဒီဖြစ်စဉ်မှာ KNDF ဖက်ကရွာတွေကိုမီးရှို့တာရွာသားနဲ့တန်ဃာတော်တွေကိုတတ်ဖြတ်တာဆိုပြီးပအိုးပီတုစစ်အဖွဲ့ PNO PNA ကမတ်လ15ရက်နေ့ကတောင်ကြီးမြို့မှာစန္ဒပြခဲ့ကြပါတယ်
မြေချောင်းနေပေါ်မှာတည်ဆောက်မဲ့အကြီးစားရေအားလဲစစ်စီမံကိန်းတွေအပြင်ဆက်ရန်နေရာကြီးတွေနဲ့ရွှေတူးဖို့နေမှုတွေကမြဝမ်းဒေသမှာရှိတဲ့သဘာဝပတ်ဝန်းကျင်နဲ့ပြည်သူတွေအတွက်ဆိုးကျိုးတွေဖြစ်စေတယ်လို့အပီပီဆိုင်ရာမြေချောင်းများနေမှာလေးလံစောင့်ကြည့်နေသူတွေကဆိုပါတယ်လက်ရှိကချင်ပြည်နယ်မြေဆုံဒေသမှာလည်းအရာဝတီမြစ်လယ်အထိရွှေတူးဖို့နေမှုတွေကြောင့်မြစ်လယ်မှာတဲတောင်တွေထွန်းတဲ့အခြေအနေတွေဖြစ်နေပြီလို့ဒေသခံတွေကပြောပါတယ်ဒီကြောင့်ကိုတော့ကျွန်မအမီယန်နေတင်ဆက်ပေးပါမယ်မ
မျက်စုံနဲ့အနီးတဝိုက်မှာရွှေတူးဖို့နေမှုတွေကြောင့်အေယာဝတီမြစ်ထဲကတဲတောင်ပြင်ဧရိယာပိုကျယ်ပြန့်လာပြီးရေလမ်းကြောင်းပြောင်းလဲမှုတွေရှိလာနေပြီလို့ဒေသတွင်းကကချင်ပြည်သူတယောက်ကပြောပါတယ်
။ဟုတ်ကဲ့ဒီဘက်ဦးလို့တော်မရမလို့ဖြစ်တယ်ဒီကလည်းအေယာဝတီမြစ်ကလည်းအဲ့လိုမျိုးဖြစ်တော့အဲ့ဒါကလည်းတုံ့လေးစီဒီလိုရွှေတူးတာညာလာတော့သူကအေးတောင်ပြင်ညာသွားတယ်။ရေလမ်းကြောင်းကြီးဝဲသွားတယ်ဆိုတာအဲ့ဒါပဲပေါ့။
လက်ရှိမှာဗလာမင်းထင်မြစ်ကူးတံတားအထက်မှာရှိတဲ့အရာရီမြစ်ရိုးတလျှောက်နဲ့မြစ်ဆုံအထက်မလိခ6နေရာတွေမှာလုပ်ငန်းရှင်ကြီးတွေကဆက်ကြီးတွေနဲ့နေရမပြတ်ရွှေတူးဖို့နေတာတွေကိုလှုပ်ဆောင်နေကြတယ်လို့မြစ်ကနားမြို့ကန်တွေကပြောပါရယ်စစ်တပ်ကအာဏာမသိမ်းခင်အချိန်မှာအရာရီမြစ်ရိုးတလျှောက်ရွှေတူးဖို့မှုတွေရှိခဲ့ပေမဲ့အခုလောက်မဆိုးရွားခဲ့ဘူးလို့ဒေသခံတွေကပြောပါရယ်2021ခုနှစ်အာနာသိမ့်မှုနောက်ပိုင်းမှာဆက်ရင်းများကြီးတွေနဲ့တရားမဝင်ရွှေတူးဖို့မှုတွေကပိုပြီးတော့များပြားလာပြီးဘုဒ္ဓအိုဆွန်ဘရာဘုံအစရှိတဲ့ဒေသတွေအထိရွှေတူးဖို့နေကြတယ်လို့ဒေသခံတယောက်ကပြောပါတယ်
။တိုက်တယ်လို့လုပ်နေကြတယ်။ကမ္မတိရောကုံရောမြေပြန်ကြီးရောမြေချောင်းအင်းအိုင်တခုမှမတန်တော့ဘူး။ပုံမှန်ဆူဆူလာတယ်။အဲ့ဒီဘာပုံမှန်ဆူလာလို့ဆိုရင်တော့ဒီရန်ပြားကြီးတွေနဲ့ဆူလာအူဆူလာတယ်မြစ်ဆုံရဲ့မြစ်ဆုံရဲ့အချက်နာမှာကျွန်တော်ရှိသေးတာကအိန္ဒိယစစ်ကိုတူတာသူကဘက်ခေါ်ရင်းနဲ့စစ်ရန်ပြားဆွေနဲ့ကျွန်တော်ရတော့မမြင်ဘူ
းရွှေတူးဖို့မှုတွေကြောင့်အေယာဝတီမြစ်ရေခန်းချောက်လာတဲ့အပြင်ရေအယောင်မှာပြောင်းလာတဲ့အတွက်မြစ်ကိုအမိပြုတ်ပြီးတော့ရှာဖွေစားတောက်နေကြတဲ့ဒေသခံတွေကိုအခက်ခဲပို့ပြီးတော့ဖြစ်စေတယ်လို့ဆိုပါတယ်ကချင်ဒေသခံတွေအနေနဲ့ဒီရွှေတူးဖို့မှုတွေကိုစစ်ကောင်စီလက်အောက်ခံပြည်내ကောင်စီတာဝန်ရှိသူတွေဒေသအတွင်းမှာရှိတဲ့ KIO KIA လို့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်အသီးသီးကိုတိုင်ကြားမှုတွေလုပ်ဆောင်ခဲ့ပေမဲ့လည်းဘသူမှအရေးယူဆောင်ရွက်ပေးတာမျိုးမရှိခဲ့ဘူးလို့ဆိုကြပါတယ်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။
ရှမ်းကယင်နီနယ်စပ်စစ်ရှောင်စခန်းတနေရာကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကအသက်80ကျော်အရွယ်အဖိုးဖွားနှစ်ယောက်ကိုမိရှို့တပ်ဖြတ်သွားပါတယ်။တိုက်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကိုမိဂျီနာထောင်တွင်တရားရုံးကနေအကြမ်းဖက်မှုတပ်ဖြတ်ရေးဥပဒေပုံမှ50နှစ်ကကြီးနဲ့ထပ်တိုးဆွဲချက်တင်လိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလွှာကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ VOA ချက်တာရင်းညအစီအစဉ်တွေအဆုံးမသက်ခင်နောက်ဆုံးရထိတ်တန့်ရောက်သတင်းအချင်းချက်ကိုမဆုမြတ်မို့တလဲပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်မှာအရင်ငြင်းချမ်းခဲ့တဲ့နေရာတွေမှာပါလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေပြီးတော့အယက်သားပြည်သူတွေထိခိုက်သေးချင်နေရတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်နိုလင်းဟေစာကဒီကနေ့အစောပိုင်းတုန်းကပဲကုလသမဂ္ဂထွေထွေညီလာခံကိုတင်ပြပြောကြားသွားခဲ့ပါတယ်။ပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုစစ်တပ်ကဖျက်လေးပြက်စနစ်နဲ့ပိတ်ဆို့နေတာဟာအယက်သားပြည်သူတွေထိခိုက်သေးဆုံးအောင်လို့တွန်းပို့တယ်လို့ဖြစ်နေတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကိုရွေးကောက်ပွဲကဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းသူကထောက်ပြသွားပါတယ်။တွဲဆုံဆွေးနွေးရေးတွေမလုပ်ဘူး၊လွတ်လပ်တဲ့အခြေအနေအောက်မှာရွေးကောက်ပွဲမလုပ်ဘူးဆိုရင်ဒီရွေးကောက်ပွဲကနေအကြမ်းဖက်မှုတွေပို့ပြီးတော့ဖြစ်စေမှာဖြစ်တယ်လို့စေအုပ်ချုပ်ရေးပို့ပြီးတော့ကြာရှည်ဖို့သာဖြစ်နိုင်မယ်လို့ကုလသမဂ္ဂကထွေထွေမှုချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်နိုလင်းဟေစာကကုလသမဂ္ဂထွေထွေညီလာခံမှာဒီကနေ့တင်ပြသွားခဲ့ပါတယ်။မြန်မာနိုင်ငံမှာပြည်ထနာပြင်လဲစေရေးသဘောတူထားတဲ့အစီအစဉ်တွေအတိုင်းမြန်မာစစ်ကောင်စီကအကောင့်ထဲပေါ်လာအောင်လို့စင်ကာပူနိုင်ငံအနေနဲ့အင်ဒိုနီးရှားအပါအဝင်တခြားအာဆီယံနိုင်ငံတွေအပြင်ကုလသမဂ္ဂလိုမိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းပြီးတော့တွန်းအားပေးဆောင်ရွက်သွားမယ်လို့စင်ကာပူဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။စင်ကာပူနိုင်ငံကိုရောက်နေတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ဒီကနေ့တွေ့ဆုံစဉ်မှာစင်ကာပူဝန်ကြီးချုပ်လီရှန်လုံးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ပင်လယ်နက်ပေါ်မှာအမေရိကန်ထောက်လှမ်းရေးဒရုန်းယာဉ်ကိုရုရှားစစ်လေယာဉ်ကြားဖြတ်နှောက်ယှက်ခဲ့တဲ့ဗီဒီယိုကိုအမေရိကန်စစ်တပ်ကဒီကနေ့မှပဲထုတ်ပြန်လိုက်ပါတယ်။ဗီဒီယိုပုံထဲမှာအမေရိကန်အဝေးထိန်ဒရုန်း MQ-9 ကိုရုရှားတိုက်လိုက်ရင် Sukhoi Su-27 ကအနောက်ကနေပြန်တန်းလာပြီးတော့လေယာဉ်စီးရီဖောက်ချကဒရုန်းပေါ်ကနေကျော်တက်သွားတာမြင်ရပါတယ်။နောက်ထပ် Sukhoi Su-27 ကလည်းအလားတူအမေရိကန်ဒရုန်းယာဉ်နားကိုချင်းကပ်ပြန်တန်းလာတာတွေ့ခဲ့ပြီးတဲ့နောက်မှာတော့ဗီဒီယိုပုံရပ်သွားပါတယ်ရှင်။
ကျေးဇူးပါမဆုမြတ်မို့ရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ဒီညချက်တာရည်ညရဲ့အစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါ
Sapain Sanya Yotan Engineer Rigaro PJ Elliot Kila William Chibare, Tinya Season Mugaro Chano Wimema, Fiu Igu, Nasin Chishu Kejalo Along Two Way Chizu Temare, Torah Shemanagua, Nema Pidu Bida Alo, Baby Awikwalo Luya Sana Piwa, Shulan Chemijavasi, Kong Kong Le Isa Nine Nya, Chichavasi.
This program has come to you from the Voice of America, Washington.